Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်၂၀၁၈ခုနှစ်ဇွန်လ၁၉ရက်အင်္ဂါနေ့ညပိုင်းဗီဒီယိုစီစဉ်တွေကိုမိတ်ကပြာစုမြို့ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီစနေနေ့အထိလိုင်းတူမီတာ24 25 32 နဲ့50 32ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတက်စီစဉ်တွေကိုတာဝန်တင်ဆက်ပေးတော့မှာပါ
။ကျွန်မသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူမိဘတွေနဲ့ကလေးတွေကိုခွဲခြားထိမ့်သိမ့်တဲ့သမ္မတထရန့်အစိုးရရဲ့မူဝါဒအပေါ်မှာဝေဖန်မှုတွေပြင်းထန်လာပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူညီချက်တွေအကောင့်ထဲဖော်နိုင်ဖို့မျှော်လင့်တယ်လို့တရုတ်သမ္မတကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အနေနဲ့မြန်မာနိုင်ငံတွင်းကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ရေးပါဝင်စစ်ဖြစ်ပွားနေစေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကနေပြီးတော့ပေါင်းကူတရားအသွင်နဲ့ညှိနှိုင်းဖြေရှင်းအပြေရှားသွားမယ်ဆိုတဲ့အကြောင်းကို
ကျွန်တော်ဆင်တန်းတမန်အနေနဲ့ဒီမှာပြောတာပထမဆုံးသူကျင်လာတာဟာဒီအနေနဲ့အကုန်လုံးလေးတာလုံးပဲရှိသေးတယ်တဲ့နော်အဲ့တော့သူအဓိကတာဝန်ကတော့ဘယ်လိုမြင်လဲဆိုတာကတော့ပေါင်းကူတရားပေါ့ which ပေါ့လေ
အနေနဲ့ပြောရရင်မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာခင်စောဦးရဲ့ပြောကြားချက်ကိုပြခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်အနှစ်40ကျော်အတွင်းမှာအဆိုးအဝါဆုံးရေကြီးရေရှမ်းမှုရေတိုက်စားမှုတံကိုခံနေရတဲ့မွန်ပြည်နယ်ကရေပီးနောက်ဆုံးရအခြေအနေထိုင်းကမ္ဘောဒီးယားနယ်စပ်နာကငါဖန်ပိုက်ဆက်ရောက်မှာမြန်မာလူသားတွေရဲ့လုံအားကလစာထိုင်းဥပဒေနဲ့အညီရနိုင်ရေးတောင်းခံနေတဲ့အခြေအနေတွေပါဝင်ပါကစ္စတန်နိုင်ငံကရာချီမြို့ကြီးမှာစူညံမှုတွေဆိုးရွားလာတဲ့တဲ့စရတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုညဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနယ်စပ်မှာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေရဲ့မိဘတွေနဲ့ပြန်တွေ့ရဖို့ငိုရိုတောင်းပန်နေကြတဲ့အသံဖိုင်တစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုအပေါ်လုံးဝသိဉင်းမခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပိုပြီးတော့ပြင်းထန်လာပါတယ်။စုံစမ်းဖော်ထုတ်သတင်းရေးသားတင်ပြတဲ့ProPublica ကနေ10မိနစ်ကြာအသံဖိုင်ကိုလွှင့်တင်ခဲ့တာပါ။ဘယ်သူမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအသံဖိုင်ကိုပြည်သူအခွင့်အရေးဆိုင်ရာရှင်းနေတဦးထံပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီရှင်းနေထံကနေတစ်ဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုပါတယ
် No llores. Vas a llegar con Mira ella te va a explicar y te va a ayudar.
အသံဖိုင်ထဲကစူးစူးညံ့ညံ့အသံတွေချာမှကြားရတဲ့ကလေးငယ်ကတော့အယ်ဆာဗေရိုနိုင်ငံကအသက်6နှစ်အရွယ်မိန်းကလေးငယ်ဖြစ်ပြီးထိမ့်သိမ်းရေးစခန်းကအတော်ဖြစ်သူကိုလာခေါ်ဖို့ပြောပေးရင်အနာပိုင်တွေကိုစပိန်စကားနဲ့တောင်းတောင်းပန်ပန်ပြောကြားနေတဲ့အသံဖြစ်တယ်လို့ ProPublica ကပြောဆိုထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာမိဘတွေထံကနေကလေးငယ်တွေကိုခွဲပြီးခေါ်ယူတဲ့အစိုးရရဲ့မူဝါဒအပေါ်မှာတော့မနေ့တနင်္လာနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေရဲ့စခန်းတစ်ခုဒုက္ခသည်တွေကိုလက်ခံရာဌာနတစ်ခုဖြစ်လာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောတာပါအမေရိကန်သမ္မတအင်ပီရိုမှာကျင့်ပါတဲ့အမျိုးသားအကသဆိုင်ရာကောင်စီအစည်းအဝေးမှာလည်းသမ္မတထရန့်ကဥရောပမှာကျုံ့တွေ့ဖြစ်ပျက်နေတာတွေကိုသတိပေးပြောဆိုပြီးသူ့လက်ထက်မှာဒီလိုအဖြစ်မျိုးအမေရိကမှာအဖြစ်မခံဘူးလို့ပြောဆိုခဲ့ပါတယ်အေဗီလာလယ်ပိုင်းကနေမေလကုန်ပိုင်းအတွင်းကလေးငယ်2000နီးပါးကိုထိမ့်သိမ်းရေးစခန်းတွေဒါမှမဟုတ်လဲဆောက်ရှောက်ရေးစင်တာတွေကိုပို့ဆောင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေဟာလာမယ့်ဩဂုတ်လမှာပူရဲစီလေ့ကျင့်မဲ့အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူညီလိုက်ကြပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဂျန်နာဝိုက်ကဒင်းလာနီကဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားလိုက်တာပါ။ဒါ့အပြင်လည်းပစိဖိတ်ဒေသတွင်းတခြားနိုင်ငံတွေနဲ့အတူပူရဲစီလေ့ကျင့်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့ဆေးလူရှာမှုတွေကိုဆုံးသက်မှာဖြစ်ကြောင်းကတိပေးပြောကြားထားတာပါစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆယ်မှာနျူကလ িয়ার ကင်းစင်ရေးသဘောတူညီချက်ပေါ်အကောင့်တွေဖော်ဖို့ဆွေးနွေးကြချိန်မှာပဲအခုလိုဆေးလူရှာမှုတွေကိုဆုံးသက်ဖို့ဟာသူ့အကြံစီဖြစ်တယ်လို့ထရမ့်ကထွီတာမှာတင်းငွေနေ့ကရေးသားခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဆောင်ရွက်နေတဲ့အချိန်ထဲမှာနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ချစေလိုပြီးအမေရိကန်ဘက်ကလည်းနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေမပြုလုပ်ခင်မှာနျူကလ িয়ার အစီအစဉ်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးအပြန်အလှန်ပြောကြားထားတာနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ရမှာဒီစီရေးလေ့ကျင့်မှုတွေအဆုံးသတ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာအထောက်အကူဖြစ်လာမှာပါလွန်ခဲ့တဲ့နှစ်တုန်းကတော့ Alchi Freedom Guardian စတီးရဲ့ကြာစီအလေးကျင့်ရမှာအမေရိကန်တပ်ဖွဲ့ဝင် 18,500 နဲ့တန်ကိုရီးယားတပ်ဖွဲ့ဝင် 5,000 ကျော်ပါဝင်ခဲ့သလိုဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့ကိုလံဘီယာနိုင်ငံကတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြီးခဲ့တဲ့သတင်းပတ်စင်ကာပူမှာထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံပိုင် CCTV ကဖော်ပြပါဗျာ။တရုတ်ကိုလာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုကြိုဆိုခဲ့တဲ့တရုတ်သမ္မတရှီကအခုလိုမှတ်ချက်ပေးပြောဆိုတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်ဥတီဆောင်ရွက်ဖို့သဘောတူခဲ့ကြပြီးအမေရိကန်ဘက်ကအပြန်အလှန်အဖြစ်လုံခြုံရေးဆိုင်ရာသဘောတူခဲ့ပါတယ်ဒါ့အပြင်မြောက်ကိုရီးယားကိုစိတ်ဆိုးဒေါသထွက်စေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရဲစီရေးလေ့ကျင့်မှုတွေကိုလည်းဆိုင်းငံ့ခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကကိုရီးယားကျွန်းဆွယ်နျူကလ িয়ার အရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်ရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်သလိုအမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့ထိပ်သီးဆွေးနွေးပွဲရလဒ်တွေကိုအကောင့်ထဲဖွင့်နိုင်ဖို့မျှော်လင့်ကြောင်းတရုတ်သမ္မတကပြောပါတယ်။နှစ်ရက်ကြာခီးစဉ်အဖြစ်ဒီကနေ့တရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကိုတရုတ်သမ္မတရှီကကြိုဆိုခဲ့ပါတယ်။မြို့တော်ဘီဂျင်းကပြည်သူခမ်းမဆောင်ကြီးမှာမြောက်ကိုရီးယားခေါင်းဆောင်ကိုတရုတ်သမ္မတကကြိုဆိုခဲ့တာကိုလည်း CCTV မှာပြသပါတယ်။ဒီကနေ့အစောပိုင်းမှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ခီးစဉ်ကို CCTV ကကြေညာခဲ့တာဟာဆိုရင်အရင်ကလှုပ်ရိုးလှုပ်ဆင်နေတဲ့နဲ့လဲခြားနာနေပါတယ်။အရင်တုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ရဲ့ခီးစဉ်တွေမှာသူမပြန်မချင်းသတင်းမထုတ်ခဲ့ပါဘူးရှင်။
တရုတ်ကွန်ပစ္စည်းတွေအပေါ်မှာအမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာတွေဆက်လုပ်လာမယ်ဆိုရင်တော့တင်တော်တယ်လို့တံပြန်ဆောင်ရမယ်လို့တရုတ်ကပြောပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ကွန်ပစ္စည်းတွေအပေါ်အခွန်100ရာခိုင်နှုန်းစီးကျပ်ဖို့အတွက်စည်ရင်းပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းမနေ့တင်လာနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါအမေရိကန်ဘက်ကပထမဆုံးအကြော့အခွန်တိုးကောက်မှုတံပြန်ပြီးဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်ကွန်ပစ္စည်းတွေအပေါ်အခွန်တိုးကောက်မဲ့တရုတ်ဆွေးရဲလှုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်တာလို့လဲအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ထရမ့်ရဲ့အခုနောက်ဆုံးဆောင်ရွက်မှုအားဆိုရင်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်ဆွေးနွေးမှုတွေအတွင်းရရှိခဲ့တဲ့သဘောတူညီချက်ကနေတွေ့ဖက်သွားစေပြီးဖိအားအလွန်ကျွံပေးချင်းချောက်အချက်ကန်တဲ့ကိစ္စတည်းမပေါ်ဘူးလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာချက်ဝေဖန်ထားပါတယ်။အမေရိကန်နဲ့တရုတ်အစိုးရတို့ကြားအခုနောက်ဆုံးအပြန်အလှန်ထိုးနှက်မှုတွေကြောင့်အာရှစတော့အညွန့်ကိန်းမှာတော့ဒီကနေ့တရုတ်ရဲ့ဈေးကျဆင်းခဲ့ပါတယ်။ရှန်ဟိုင်းအညွန့်ကိန်းက 3.8 ရာခိုင်နှုန်းထိကျဆင်းပြီးဟောင်ကောင်ဟန်ဆန်းအညွန့်ကိန်းက2.9ရာခိုင်နှုန်းကျဆင်းပါတယ်တိုကျိုဆိုမနီလာနဲ့ထိုင်ပေတို့မှာလည်း1ရာခိုင်နှုန်းကျော်ကျပါတယ်ဥရောပဒလားမနဲ့စောပိုင်းအရောင်းဝယ်တွေလည်းကျဆင်းခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရှမင်းနိုင်ငံတဲကသဘုံတို့ထိန်းချုပ်ရာဟော်ဒေတာမျိုးကလေးစိတ်ကိုဆော်ဒီအာရေဗျာထောက်ပံ့ထားတဲ့အစိုးရတပ်တွေကဒီကနေ့အင်္ဂါနေ့မှာအပြင်းအထန်တိုက်ခိုက်ပါတယ်။ဒီကနေ့ထိုးစစ်မှာတော့လေးစစ်အဆောင်အုံတဲကဟူတီတပုံတို့ရဲ့စခန်းတွေအပေါ်လေးချောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေလည်းပါတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဟော်ရီရာမြို့ကိုနှစ်နှစ်ကြာထိန်းချုပ်လာတဲ့တပုံတွေကိုမောင်းထုတ်နိုင်ရေးအတွက်အီရန်ထောက်ပံ့ထားတဲ့ဟူတီတပုံတွေကိုပြီးခဲ့တဲ့သတင်းပတ်ကဆက်လို့ဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေးချောင်းကနေရောဒုံးချီတွေနဲ့ပါတိုက်ခိုက်ခဲ့တာပါ။ဟော်ရီရာမြို့ကစိတ်ကန်းကတော့ရေမင်နိုင်ငံရဲ့အရေးပါတဲ့စီးပွားရေးအသက်သွေးကြောဖြစ်ပါတယ်။ရှီမင်းနိုင်ငံအတွက်လိုအပ်တဲ့စားနပ်ရိက္ခာရဲ့80ရာခိုင်နှုန်းကိုအဲ့ဒီစိတ်ကန်းကနေတင်သွင်းနေတာပါဒေတာရင်းကနေဟူတီတပုံတွေကိုအင်အားသုံးတိုက်ထုတ်လိုက်ရင်ဟူတီတပုံတွေကစိတ်ကန်းကိုဖောက်ခွဲသွားနိုင်တဲ့အပေါ်မှာလဲဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကစိုးရိမ်နေအကြောင်းပြောဆိုထားပါတယ်ဒီစိတ်ကန်းကနေဟူတီတပုံတွေကဒုံးကျည်တွေခိုးသွင်းပြီးဆော်ဒီအာရေဗျားပိုင်နယ်ထဲကိုပစ်ခတ်ခဲ့တာလို့လဲဆော်ဒီဘက်ကစွပ်စွဲထားပါတယ်ရှင်
ထိုင်းနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးသေတံစီရင်ခဲ့တာနဲ့ပတ်သက်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဘန်ကောက်မြို့တော်အပြင်ဘက်ကအချင်းတော်တစ်ခုမှာအသက်26နှစ်အရွယ် ထရာဆက်လွန်ဂီကိုတင်းလာနေကစီးထုတ်ပြီးတော့တည်တန်းစီရင်ခဲ့တယ်လို့အချင်းထောင်ဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။သူဟာ2012ခုနှစ်ကမိုဘိုင်းဖုန်းကိုလိုချင်တဲ့အတွက်ဖုန်းပိုင်ရှင်အသက်18နှစ်အရွယ်ယောက်ျားလေးတဦးကိုတပ်ဖြတ်ခဲ့ပါတယ်။တင်းလာနေကတည်တန်းစီရင်ခဲ့တာဟာဥပဒေချိုးဖောက်သူတွေကြီးလေးတဲ့ရာဇဝတ်ပြစ်မှုကျူးလွန်ခြင်းတွေကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်တယ်လို့အချင်းဦးစီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဆိုင်ရာ AIM အဖွဲ့ပြောခွင့်ရကက်သရင်းဂါဆင်ကတော့ဒီလိုတည်တံစီရင်တာဟာအသက်ရှင်တန်ရမယ့်အခွင့်အရေးပေါ်ကြောက်မဲ့ဖွယ်ရာလူခွေရေးချိုးဖောက်မှုကြီးဖြစ်တယ်လို့ဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုထားတယ်။အခုဖြစ်ပျက်ဟာတည်တံစီရင်မှုကိုအဆုံးသတ်မဲ့ထိုင်းနိုင်ငံရဲ့တန်ဋိထံချမှတ်ထားမှုကနေတွေးဖီသွားတာအပြင်ဒီတည်တံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ယက်တီမှုကနေလမ်းကြောင်းလွဲသွားတာဖြစ်ကြောင်းလည်းပြောပါတယ်။ထိုင်းနိုင်ငံဟာတည်တံစီရင်ချက်ကိုပယ်ဖျက်ထားတဲ့နိုင်ငံဖြစ်ပြီးလာမယ့်2019ခုနှစ်ရောက်ရင်ဒီတည်တံစီရင်မှုပယ်ဖျက်ထားတာ10နှစ်ပြည့်မြောက်မဲ့အထိမ်းအမှတ်အဖြစ်မှတ်တမ်းတင်ဖို့နီးကပ်နေချိန်မှာပဲတည်တံကိုအခုလိုပြန်ကျင့်သုံးတာဖြစ်တယ်လို့ဂါဆင်ကပြောပါတယ်။ထိုင်းနိုင်ငံမှာအမျိုးသမီး94ဦးအပါအဝင်အကျဉ်းသား500ကျော်ဟာတည်တံစီရင်ချက်ကိုဆောင်ဆိုင်နေရတာဖြစ်ပြီးထရာဆက်ခါစေထိုးစီတည်တံစီရင်ခံရတဲ့9ဦးမြောက်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာ2003ခုနှစ်မတိုင်ခင်တုန်းကတော့တနက်ပြည့်အဖွဲ့နဲ့တည်တံစီရင်တာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာတလွှမ်းမှာပြီးခဲ့တဲ့နှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ 68.5 သန်းအထိစံချိန်တင်ရောက်ရှိခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါရတယ်။2016ခုနှစ်ကလူဦးရေအရေးအတွက်နဲ့နှိုင်းယှဉ်ရင်တော့2019ခုနှစ်မှာ3သန်းနီးပါးတိုးလာတာဖြစ်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဂျီနီဗာမှာသတင်းထောက်တွေကိုပြောပါရတယ်။ပရိပခါတွေကကာလရှည်ကြာဆက်လက်ဖြစ်ပွားနေတာနဲ့ဒီပရိပခါတွေကိုပြည်လဲအောင်မဖြစ်ရှင်းနိုင်တာတွေကြောင့်အရက်သားတွေအပေါ်ဖိအားတွေဖြစ်စေပြီးပြီးခဲ့တဲ့နှစ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ16တန်းအသစ်ထွက်ပေါ်လာခဲ့တာလို့လည်းပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံမှာကျင်းပနေတဲ့ FIFA ကပ်ဘာဖလားဘောလုံးပြိုင်ပွဲကျင်းပဖို့ပြင်ဆင်ကုန်ကြစရိတ်ဟာဒေါ်လာ15ဘီလီယံရှိတာကြောင့်ဒါဟာအကုန်ကျအများဆုံးအားကစားပြိုင်ပွဲဖြစ်လာပါတယ်။ဒီအားကစားပြိုင်ပွဲကျင်းပရာအားကစားကွင်း12ခုနဲ့အဟောင်းတွေကိုပြန်လည်မောမန်ကုန်ကြစရိတ်ဟာ3ဘီလီယံပမာဏရှိပြီးကာလန်မီယထားလန်ဒင်နဲ့လေးစိတ်သစ်စာရာတွေကိုဆောက်လုပ်ရတာကြောင့်10ဘီလီယံကုန်ကျခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစစ်ရေးဆိုင်ရာကာကွယ်ရေးတပ်ဖွဲ့6ခုမြောက်အနေနဲ့အကာသတ်တပ်ဖွဲ့စည်းဖို့ကာကွယ်ရေးဌာနကိုညွှန်ကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကာကွယ်တဲ့အခါမှာအကာသတ်တွင်ရှိနေုံနဲ့မလုံလောက်ပဲအကာသတ်တွင်အမေရိကန်တွေအနေနဲ့စိုးမိုးရမယ်လို့အမေရိကန်အကာသတ်ကောင်စီကိုပြောကြားခဲ့ပါတယ်။ဒီစီစဉ်ဟာကြီးမားပြီးလေတပ်အပြင်အကာသတ်တပ်လည်းရှိရမှာဖြစ်ပါတယ်။တီးခြားတပ်ဖွဲ့ဖြစ်ပေမဲ့လည်းကာကွယ်ရေးအတွက်ညီရူညီမျှဆောင်ရွက်ရမှာဖြစ်ကြောင်းသူကပြောပါတယ်။အဲ့ဒီနောက်တော့ပူရဲစေဦးစီးချုပ်များအကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကိုဒီစီစဉ်အကောင့်ထဲပေါ်ဖို့ညွှန်ကြားခဲ့ပါတယ်။ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒါနာဝှိုက်ကသမ္မတရဲ့အခုညွှန်ကြားချက်ကိုသိရှိပြီးလေတပ်ကြီးတပ်မရင်းတပ်ရေတပ်ခုခဲမှုအဖွဲ့တွေကမူဝါဒပိုင်းဆိုင်ရာကြီးကြပ်ရေးအဖွဲ့အနေနဲ့ဒီအစီအစဉ်ကိုအကောင့်ထဲပေါ်မှာဖြစ်ပါတယ
်။မတ်တကြီးထိုင်တဲ့ကိုအောင်တို့ကတင်ဒီကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမြန်မာနိုင်ငံတွင်းကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ရေးအပါအဝင်ဆစ်ဖြစ်နေစေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကဖြေချသွားဖို့ရှိတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂတွင်မှချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရွှန်နာဘာဂနာအနေနဲ့မြန်မာနိုင်ငံတွင်ကနိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်ရဲ့အရေးအပါအဝင်စစ်ဖြစ်ပွားနေစေကချင်ရှမ်းနဲ့နိုင်ငံရေးစိန်ခေါ်မှုအကြက်တဲတွေလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလဘက်ကနေပြီးတော့ပေါင်ကူတတာအသွင်နဲ့ညှိနှိုင်းဖြေရှင်းအဖြေရှာသွားဖို့ရှိတဲ့အကြောင်းနဲ့နေပြည်တော်မှာခြေစိုက်ရုံးခန်းဖွင့်လှစ်သွားပြီးတော့မြန်မာအရေးထဲထဲဝဝအနီးကပ်စောင့်ကြည့်လေ့လာဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံရဲ့အကဲခဲပုဂ္ဂိုလ်တချို့နဲ့တီးတန့်တွေးဆစဉ်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာတက်မတော်ကာကွယ်ဦးစီးချုပ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ငြိမ်းချမ်းရေးဘာသာရေးလူမှုရေးနိုင်ငံရေးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုလေ့လာကဲခတ်ခဲ့ကြပါတယ်။အထူးကြံပေးပုဂ္ဂိုလ်အနေနဲ့အရသာဆွေရလက်ထက်စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေအသွင်ကူးပြောင်းကာစမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပြောင်းလဲမှုမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ရှိတဲ့အတွက်နိုင်ငံရေးကိစ္စတွေရဲ့သုံးသပ်ချက်ကိုလည်းတလေးတဆနားထောင်ဆွေးနွေးသွားခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ဒေါက်တာခင်စောဝင်းကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒေါက်တာခင်စောဝင်းကအခုလိုစပြီးတော့ပြောပါတယ်။
ကျွန်မရှင်တန်တမာအနေနဲ့ဘာပြောလို့ဒါပထမဆုံးသူကျင်လာတာဟာသူအနေနဲ့အကုန်လုံးလေးတာလုံးပဲရှိသေးတယ်တဲ့နော်အဲ့သူအဓိကတာဝန်ကတော့ဘယ်လိုမြင်လဲဆိုတဲ့အခါကျတော့တောင်ကုတ္တရာပေါ့ bridge ပေါ့လေအနေနဲ့သူအနေနဲ့တောင်ရဲ့ပုံစံမြင်ပါတယ်တဲ့ဆိုတော့အခုပထမဆုံးအခါကတော့သူကတော့ကျော်လေးကိုဒီနေ့ကျေကျေနပ်ပြီးတွေ့လိုက်ပါတယ
်အဓိကဒီဆရာဒေါက်တာခင်စောဝင်းတို့နဲ့တွေ့ဆုံပြီးတော့မှဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ဆရာတို့ရှိကရောသူဘာတွေများဒီဆွေးနွေးတိုင်ပင်သွားတာမျိုးတွေရှိပါလဲဆရာ
အများကြီးပါပဲသူကဒီနေ့ပြန်ပြန်မယ်ဆိုတော့ကျွန်တော်ကကျွန်တော်နောက်ဆုံးရင်လို့ဖြစ်လာပေါ့လေနော်ကျွန်တော်လည်းတွေ့ခင်သူဟို peace center ကိုသွားတယ်တဲ့ peace center မှာတွေ့ကြရှိတယ်တွေ့ခဲ့တယ်ပေါ့နောက်ဆုံးလို့ရှင်တော့သူတို့ဒီ special envoy နေနဲ့နေပြီးတော့မှရုံးခွင့်နေတဲ့အားလေးကလည်းသူချက်ချက်တစ်ခုပဲကိုပြီးခဲ့တဲ့နှစ်တည်းကျော်များများကကျွန်တော်မကအနေနဲ့ကမြန်မာပြည်မှာရုံးဖွင့်နေပါတယ်ဆိုတော့မြန်မာဆိုရတာကလက်မခံဘူးအခုမှအခက်အခဲကြုံလာမှာမြန်မာဆိုရကဒီ session envoy ရုံးကိုဒီပြည်မှာဖွင့်ဝင်ပေးတယ
်ဟုတ်ကဲ့အဲ့တော့ခုနဆရာတို့နဲ့ဆွေးနွေးတဲ့အချိန်မှာပြောခဲ့သလိုပေါ့သူ့အနေနဲ့ဒီပေါင်ကူတဲ့ပုံစံမျိုးနဲ့ညှိနှိုင်းပြီးဆောင်ရွက်သွားမယ်အနေထားလည်းရှိတယ်ဆိုတော့အခုလာခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာဘယ်လိုများမြင်မိပါလဲရှင
်ဆရာဆွေးနွေးခဲ့တာသူပြောပါတယ်ဒီ mondo key သူ့ကိုတောင်းခံပေးတယ်ပေါ့ဟိုအချိန်ကြီးရတော့ကိုစိုးနေပါတယ်သူပြောရလေဒါကိုလည်းပြောရပါပဲပေါ့နော်ကျွန်တော်ကတော့ဒီခိုင်ကိစ္စတခုလည်းပြောရမှာမဟုတ်ဘူးအကုန်လုံးကျေကျေကျေပြောရတယ်အချိန်မှဖြစ်နေတဲ့အချိန်လေးရှမ်းမှဖြစ်နေတဲ့အချိန်လေးနော်စီးပွားရေးအချိန်လေးပါတီတွေဖြစ်နေတဲ့အချိန်လေးအကုန်လုံးပြန်လည်းပြောတယ်ပထမဆုံးခီးစဉ်တခုအနေနဲ့ကတော့ဒါတော့အကောင့်ဘက်ကိုမြင်ပါတယ်လေနော်မြန်မာပြည်မှာအရင်ကလာတဲ့ခုကဲမျိုးမျိုးလည်းရှိခဲ့ပြီးဘုလိုတမကဟိုဂျပန်နေမကောင်းဘူးဟုတ်တယ်အမှန်တမ်းပြောရမှာဘုံဝင်ပြောရမှာပဲမြန်မာပြည်တစ်ပြက်ကလည်းဒီနောက်ဆုံးဒီနည်းလမ်းမရှိရော်လေနော်တစ်ပြက်ကရောရက်ပြက်ကရောခေါင်းဆောင်နေရဲ့အနေထားကအားလုံးပြည်ပြီးသားပဲနော်ပေါ်ပေါ်ပေါ်ပြီးတော့စိုးလာတယ်ဆွဲခါကျတော့အခုနောက်ဆုံးတော့ခုဒီချင်းသမားကအထုကိုယ်စားလှယ်ရဲ့နော်ပူတာဟိုအခန်းကိုဆက်ရတာပဲလေနော်ဒီရရှင်းလာတော့မရှိတော့ဘူးသူ့မယ်နော
်အခုသူ့အတွက်ကရောဘလို့စိန်ခေါ်မှုတွေရှိလာနိုင်မယ်လို့ထင်လဲဆရာတို့နဲ့ဆွေးနွေးတဲ့အခါမှာရောသူ့ကိုဆရာတို့ဘလို့များဒီအကြံပေးခဲ့တာတွေလက်ရှိရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောပြပါလဲဆရာ
ဟုတ်ပြီအဲ့ဒါလည်းရေးကြည့်ပါလေသူပြောမယ်နော်ဟိုကုသမကရဲ့အခုလဲဆရာကလူ့ကိုယ်ရေးနဲ့ပတ်သက်တဲ့ပြည်ရှိတယ်အဲ့ဒါလည်းတောက်ဆောက်ရှင်တွေကမကောင်းဘူးပေါ့နော်ဒီတွင်းချုပ်ခဲ့အထုကိုယ်စဲဆိုတာအရင်ကမစ္စတာဗီဂျင်နံပါတ်ပဲရှိခဲ့တာဒီရေနံပါတ်ဆိုရင်အများကြီးလုတ်ခဲ့ပါတယ်ပြီးကကျတော့ဒီညဉ့်ညာရေးဆွေးနွေးပွဲတွေမှာသူပါခဲ့တာပဲသို့တော့မစ္စတာနံပါတ်ရဲ့ mandate ကိုပြောမဆိုရှင်ရရပလိုက်တာကအခု NLD ဆိုရနိုင်ငံတော်တိုင်ပင်အဖွဲ့ကနေကိုရဆက်ပလိုက်တာအခုကျတဲ့ကကျတော့သူ့ပြည်ပဲကျကိုပြန်လက်ခံရတယ်နောက်ဆုံးကကျတော့ပါပါနန်းနဲ့နော်အတင်းတော်ဆုံးလူပြကိုအမျိုးသမီးပြကိုရွေးလိုက်တာသူ့ဘက်ကတော့ခုလိုကနေကတော့ဒါပဲပြောပြောပေါ့ဘာမှမပြောဒီအချက်တွေရန်လေးပြီးတော့ဆက်နိုင်အောင်သူတို့ကျိုးပန်းလာပါပဲခုဘက်ကခေါင်းဆောင်နေနေကလည်းဒါကိုမြင်ဖို့လိုတယ်နော်ဖြစ်ဆက်ဆက်နှစ်ပေါင်းများစွာဒီလိုထိသူမမြင်နိုင်ချဘူးအဲ့ကြောင့်လည်းအဲ့ခေတ်တွေ့နေတာ
ဆရာအဲ့တော့နောက်ဆုံးမှာအဲ့တော့သူကလည်းနေပြီးတော့မှလည်းသူယုံဆိုင်ပြီးလုံနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဟိုထဲထဲဝဝပို့ပြီးတော့မှလေ့လာတယ်ဆိုလို့ရှိရင်တော့ဒီမြန်မာပြည်ရဲ့အရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့အလားအလာကောင်းနိုင်တဲ့အနေထားရှိလားဆရာ
ဟုတ်တယ်အဲ့လိုမျှော်လင့်ရပါတယ်လေအခုကနိုင်ငံရေး unit တစ်ခုကိုမြန်မာပြည်မှာထားပါဆရာဟိုကအတန်းအတန်းနှိမ့်ရှိအမများပြောခဲ့တာကိုဒီကလက်မခံဘူးအခုမှ chat တဲ့ train မှာသူသက်ခံရတယ်လေကျက်ကျကောင်းတယ်နော်အခုသူ့ရဲ့အထောက်ကလည်းတကယ်ဝါရင်ကုလသမဂ္ဂအရာရှိတူနော
်ဟုတ်ကဲ့
ရုံးတော့ဖွင့်လိုက်ပြီဒီလိုမှကြာခဏလာပါမယ်တဲ့ပြောတာပေါ့ဒီကကျတော့ပြောရရှိတယ်လည်းကိုပြောနေရတယ်ဟိုတို့ကတည်းကပြန်လာဖို့ကိစ္စကိုပြောလာဆိုတော့ပြောပါတယ်တဲ့အဲ့ဟိုဘက်ကလည်းတော့ကျင်ပြေဆောက်တယ်သူတို့ဟိုပြုစပွားနဲ့သူတို့ဒါကိုတုံ့ပြန်ပါတယ်တဲ့အဲ့ပြောတယ်အခုတော့သူတို့စခန်းလေးကိုကြည့်ခဲ့တယ်စခန်းလေးကဒါတော့မောင်းတော့ပြောနေသေးတာနော်ဟိုဘက်ကတော့ပြောနေသေးတာမဟုတ်ဘူးအိမ်မောင်းတော့အချင်းလေးကမှ block ရှိရှိုးလဲဆိုတော့သူတို့ပြည်တယ်တဲ့ and to have သူရှိပါတယ်ဒါပေမဲ့ဒီကနေ့ပြောလိုက်တယ်ခိုင်ကိစ္စလည်းမကောင်းဘူးနော်ဒီမှာပြဿနာတွေကပြန်ကျင်းနေတာအုပ်တစ်ချင်းမာရောရှမ်းမာရောအကုန်လုံးရှိနေတယ်လို့ဆိုသူပြပါတယ်တဲ့ပြပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာဖြေဖြေ
ဟုတ်ကဲ့ Okay thank you
ဒေါက်တာခင်ဆောင်ဝဲကိုမဆုမွန်ကဆက်သွယ်ပြီးမေးမြန်းထားဖြစ်ပါတယ်ခုတစ်ခါမှဒီမွန်ပြည်နယ်ရေဘေးနောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါတယ်အနည်း40ကျော်အတွင်းမှာအဆိုးအဝါဆုံးရေကြီးရေရှမ်းမှုရေတိုက်စားမှုတံကိုခံခဲ့ရတဲ့မွန်ပြည်နယ်ကရေဘေးကယ်ဆယ်ရေးစခန်းကိုတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားပြီးတော့ကြိရှိပြီးတော့ကူညီထောက်ပံ့မှုပေးခဲ့ပါတယ်မွန်ပြည်နယ်ဒေသအတွင်းရေရော့ကျသွားပေမဲ့လည်းနေအိမ်ပျက်စီးမှုရှုံ့နှွေဝေယောင်းမှုတွေကြောင့်ကယ်ဆယ်ရေးစခန်းတွေတချို့မပိတ်သိမ်းနိုင်ပဲရှိနေတဲ့အခြေအနေမှာရှိနေပါတယ်ထိုင်းချီဆိုင်ဖီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တဲ့မွန်ပြည်နယ်မှာလက်ရှိမှာရေရော့ကျသွားပြီးမှရေမြို့သွင်းမှာကျန်နေတဲ့ယာယီရေဘေးကယ်ဆယ်ရေးစခန်းကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့အဖွဲ့ကနေဒီကနေ့မှလာရောက်ခဲ့တာပါ
ကျမ်းတော့ကောင်ဒီဦးချုပ်နဲ့သူဝန်ကြီးဦးချုပ်ဒေါက်တာရေးကြံနဲ့ပါလာပါတယ်။အဲရောက်ချင်းမှာဒီပြီး ကံကံပြည်ကံပေါ်ထားတဲ့ရင်းမျိုးအကားသားယုံလာပါလေဒီပြည်ကံဒီကိုသူ့ချုပ်နှုတ်ဆက်ပြီးတော့မှပါလာတယ်ဒါနဲ့ရိခါဒီကိုဆန်နေစီကြီးစားဖို့ရိပေါင်းဆွဲတွေကိုပြည်ရန်ထူတန်းပါလေနောက်ပြီးတော့ကျေပေးတစ်ခန်းကိုရောက်နေတဲ့ကျောင်းသားကျောင်းသူကလေးတွေအလျောက်400ကျပ်ပြောက်တစ်ပေါင်းနဲ့ဆေးရည်ပြေထူတန်းပါလေသူ့အင်းနဲ့ဒီမိသားကံတွေလူဖြစ်တာတွေဆေးမကောင်းဘူးဖြစ်ပြီးတော့ခေါင်းအရောက်လာတဲ့ဆိုလည်းနောက်ကျတဲ့ဆိုလည်းတော့တောင်းပန်နေပေါ့နော်လက်ရှိအခြေခံရှိပြီးသားဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေမှာဆက်ပြီးတော့အောင်မြောင်လုပ်ကောင်ကြဖို့စရမကြဘူးဒါတွေကိုပြောသွားတာပေါ့ဗျာ
ဒါကြတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေရေးမျိုးကရေးဘေးတန်ခံပြည်သူတွေအတွက်စန္ဒရိတ်ခါနဲ့ရေးဘေးတန်ခံចောင်းသားចောင်းလူတွေအတွက်ပညာသင်ထောက်ပံ့ချေးပေးအပ်လှူဒါန်းတဲ့အကြောင်းရေးမျိုးလူမှုအကျိုးဆောင်ဖွဲ့တွင်းမှုဦးအောင်လှိုင်ဝင်းကပြောဆိုခဲ့တာပါရေးကြီးရေးချမ်းမှုတွေဖြစ်ပွားခဲ့တဲ့မွန်ပြည်နယ်မှာလက်ရှိမှာရေရော့ကျသွားပြီးရာရီကယ်ဆယ်ရေးစခန်းတွေရုပ်သိမ်းခဲ့ပေမဲ့လည်းရေးမျိုးမှာကယ်ဆယ်ရေးစခန်းရှိနေစေလို့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှုယုံညွန်ကြားရေးမှုဦးစိုးမြင့်ကပြောပါတယ်
ဒီဘာမရှိတော့ပဲဆိုတဲ့ကျဲကျဲကနေကုန်ထုတ်ပုံပါကြီးကဒီဘာပဲကြံနေတာလိုအပ်တာတွေအားလုံးလုပ်ပေးတာပါလေကျဲကျဲကနေခုကြံနေတဲ့800ရှိတယ်ခ
ါပြီးခဲ့တဲ့တနင်္ဂနွေနေ့ကမုံပြင်းတဲ့မြို့ချောင်းမြို့မှာရေကြီးရေရမှုတွေကြောင့်လူရေ9000ကျော်ယာယီကယ်ဆယ်ရေးစခန်းတွေမှာရှေ့ပြောင်းနေဆိုင်ကြရပါတယ်မော်လမြိုင်မြို့တွင်းမှာယာယီကယ်ဆယ်ရေးစခန်း10ခုကျော်ကရေဘေးဒုက္ခသည်တွေဟာရေကျသွားတာကြောင့်နေရာချင်းကိုပြန်ကြပေးမယ်လေရေမျိုးကယာယီကယ်ဆယ်ရေးစခန်းတွေတော့မပိတ်သိမ်းနိုင်သေးပါဘူးဒီချင်းနေကူတော့ရေးမြုပ်လူမှုအကျိုးဆောင်ဖွဲ့တွင်းမှုဦးအောင်လိုင်ဝင်းကအခုလိုဆက်ပြောပါတယ
်ရေပြောင်းကမှာခုလေးဒီတော့ချိုးပြင်းနေပတ်ထားတဲ့ဒီကဲသေးစကန်းတစ်ခုပေါ့အားကားရုံနဲ့ပြင်းလူစုဓမ္မယုံမှာဒီက1000လောက်လိုရှိပြန်နေပါလေဘေးဘူပြန်ဖို့ကသူ့မှာလည်းနိုးနေသွားဖြစ်နေတယ်နောက်အိမ်ကြီးကပြက်စီးတော့တာလည်းရှိတယ်အဲ့ဒီမှာပြင်းစင်တာလည်းလုပ်ဖို့အတွက်သူအဲ့ဒီကက်ကဲကြောင့်ပြန်နိုင်လို့ဖြစ်လာပေါ့
ရေးမြုပ်ကယာယီကဲသေးစကန်းကရေဘေးဒုက္ခတဲ့တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးဦးစာဖွဲ့ကနေလဲကူညီထောက်ပံ့ပေးနေတယ်လို့လဲဦးအောင်လိုင်ဝင်းကပြောပါတယ်။ဇွန်လ16ရက်နေ့ကစပြီးမိုးကြီးခဲ့တာကြောင့်မော်လမြိုင်မှုတုံပေါင်တံမြူစီရရေးကြက်မြော်စတဲ့မြို့ကြီးချောင်းမြို့မှာရေကြီးရေရှမ်းတာလမ်းပိတ်ဆို့တာမြေပြိုကျတာတွေလူ3ဦးထက်မနည်းတိတ်ဆုံးမှုတွေဖြစ်ပေါ်လာတာပါ။စောလ18ရက်နေ့မှာမိုးတဲတန်စွာရွာသွန်းတာကြောင့်တံမြူစီယမြို့နယ်ပငတ်ကြီးရွာဆက်လွတ်ငန်းဧရိယာတွေရေဝင်ရောက်ပြီးကာလတံဖိုးသိန်း4000ကျော်ပျက်စီးခဲ့တဲ့ဆိုပြီးဆက်လွတ်ငန်းရှင်တွေရဲ့စည်းရင်းရသိရှိရကြောင်းပငတ်ရွာဒေသခံမွန်တရင်အေဂျင်စီသတင်းထောက်မိဝန်တကပြောပါတယ်
ဒီစားပိတ်တာချိန်ကတော့25တိုင်းနဲ့9500ဆန်းစုံမှုရှိပါတယ်စားပိတ်တာကို150ဆိုတော့ကာလတံဖိုးအနေနဲ့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်4000နဲ့398တိုင်းကျော်လေဒီဆန်းစုံမှုတံဖိုး
စုံလ18ရက်နေ့မှာရေကြီးမှုကြောင့်မော်လမြိုင်မြို့ကြိုက်တန်လံဖရားရဲ့အရှိပင်မုတ်ဆောင်းတန်းကကြောက်စီနံရံပြိုကျသွားတယ်လို့မှုတုံကြက်မျောသွားတဲ့မော်တော်ကားလမ်းဟာလည်းရေတိုက်စားပျက်စီးပြတ်တောက်သွားခဲ့ပါတယ်။ပြည်နယ်တစ်ခုလုံးတိုင်းတန်နဲ့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးယုံညွန်ကြားရေးမှူးဦးစိုးမြင့်ကခုလိုပြောပါတယ်။
ပြည်သူတို့မှုစေရောက်တော့ရှိပါပြီလေ။အဓိကတော့ဖရားကြီးပါပဲ။ကျွန်တော်တော့သိရှိပါဦးကြ
။မုံပြည်နယ်ကမြို့နယ်တော်များများမှာရေဘေးသိမ့်ခဲ့ပြီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6400ကျော်ရှိခဲ့တယ်လို့မုံပြည်နယ်ဆိုရဖွဲ့ကနေသိရပါတယ်။ဒီရက်သက်သက်ပတ်တွင်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖြင့်အနယ်ရပ်ဝန်းရှင်ကြောင့်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုလမ်းမဆက်သွယ်ရေးပြတ်တမှုမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။
နိုင်ငံတွင်တင်ပြပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီထိုင်းကမ္ဘောဒီးယားနေဆက်ကဆက်ရုံမှာနှစ်နာကြီးကြဖို့ကြိုးစားနေတဲ့မြန်မာလူထုတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းကမ္ဘောဒီးယားနေဆက်နာကဘာချင်ဘူရီခိုင်ဘင်ဘူရီမြို့နယ်ကငါးဖမ်းပိုက်ဆက်ရုံကမြန်မာလူသား282ယောက်ဟာနောက်ကျောင်းပြန်လုအားကနှစ်နာကြီးကြဖို့တောင်းဆိုရင်းနဲ့လုခွင်ကနေထွက်ခွာခဲ့ရတဲ့အတွက်နှိစရာဖုံးကြီးကျောင်းတစ်ခုမှာခေါ်လုံနေရင်နှစ်နာကြီးကြဖို့ကြိုးစားနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်ရာရှိတွေကလည်းပြည်လဲမှုရအောင်ညှိနှိုင်းပေးနေစေဖြစ်ပါတယ်။ထိုင်းချီဆိုင်ဗီယိုမြန်မာရဲ့တင်တော့မိမကတင်ပြပို့ထားပါတယ်ရှင်
။ထိုင်းကမ္ဘောဒီးယားနေဆက်ကပင်ပူရီမြို့နယ်တဲကမြန်မာအလုသမား280ကျော်ဟာလွန်ခဲ့တဲ့နှစ်တွေကစပြီးထိုင်းဥပဒေပါလုံအားကတွေမရတဲ့အတွက်အလုသမားအခွင့်အရေးကာကွယ်ရေးယုံတွေကိုတိုင်ကြားခဲ့ရကနေမကြသေးခင်ကပဲလုံအားကတွေအပြည့်ရရှိခဲ့ပါတယ်။ဒါပေမဲ့သူတို့ရဲ့နစ်နာခဲ့မှုတွေအတွက်ပြန်ပြီးတောင်းဆိုခဲ့ရမှာတော့အလုရှင်ဘက်ကပေးဖို့အတွက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။ဒီနောက်မှာတော့ပြီးခဲ့တဲ့ရက်ကပဲလုပ်ငန်းခွင်ကနေစွန့်ခွာလာခဲ့ရကြောင်းအလုသမားတွေကိုအကူအညီပေးခဲ့တဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
။ဒီနေ့ကိုလုံအားကတည်းအိုဒီရောပါအောင်ဆိုဒီနေ့ကို100ကျော်လောက်လုံမားတဲ့နင့်နာနေခဲ့တာ။အဲ့ဒါတွေကိုသူတို့ကဒီကြောင်းဆူရယ်ပေါ့နော်လုံခဲ့တလာခွဲတာပေါ့။အဲ့မှာတောင်းဆူရဲခါမှာလုံအားကလည်းတတ်မှတ်ထားတဲ့လုံအားကတော့ရပါပြီ။ပေးထားတယ်။အိုဒီလည်းတတ်မှတ်ထားတဲ့အိုဒီပြေသွားရပြီ။ကျွန်တော်တို့သွားရောက်ကူညီပေးလိုက်တယ်လုံခဲ့တလာခွဲတော့ကအဲ့ဒီကပင်ပူတွေမှာအခုတော့ ကျွန်တော်တို့အဲ့နောက်ကျောင်းမြန်မြနာကြီးတွေပေါ့နော်သူတို့ဒီလုပ်မားဆောက်ရှောက်ရေးဌာနမိတ်ချပေးလိုက်တယ်ဒါတွေပြန်ရော်ပေးဖို့တော့လုပ်ရှင်ဘူးအဲ့နောက်ကျောင်းမြန်မြနာကြီးတွေမှာသူတို့ပေးပါမယ်ဆိုပြီးလူကြီးတွေရှေ့မှာခံဝင်ကလေးလုပ်ပြီးတော့တကယ်တမ်းညာကူမပေးဘူးပေါ့နော်ဟုတ်ကဲ့လူကြီးတွေရှေ့မှာတစ်ဆိုင်ရထိုင်ရတာပိုင်းရှေ့မှာအလုပ်ယုံဘက်ကဝန်ထမ်းကလေးပြုတယ်တိုးပေမဲ့အခုတလာခွဲကြာတဲ့ချိန်မှာမပေးနိုင်တော့ဘူးတဲ့အဲ့သူတို့ဘက်ကပြောတာပေါ့နော်မပေးနိုင်တော့ဘူ
းသူတို့ဟာတဦးချင်းစီကိုပြန်မြဘတ်ငွေတောင်းကနန်းလောက်ရရှိကြမှာဖြစ်တယ်လို့လည်းဆိုပါတယ
်ဒီအ ਨੇ ဆုံးကပြန်ပြတက်ကို5000လောက်ရမယ်အနေထားမျိုးကိုအလုပ်ရှင်ဘက်ကဒီမလုပ်ရှင်ဖတ်သွားဆိုပြီးမင်းတို့မောင်းထုတ်လိုက်တာဟုတ်ကဲ့
လက်ရှိမှာတော့ဘုန်းကြီးကျောင်းတစ်ခုမှာခိုလုံနေတဲ့မြန်မာလူသားတွေနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကလည်းဇွန်လ19ရက်နေ့ကအလုပ်ရှင်လူသမားပြည်လည်မှုရဖို့အတွက်တွားရောက်ညှိနှိုင်းပေးနေတယ်လို့ဆိုပါတယ်ညနေပိုင်းအထိတော့ပြည်လည်မှုတွေမရသေးတဲ့အကြောင်းဆက်လက်ညှိနှိုင်းနေရဆဲဖြစ်ကြောင်းအလုပ်သမားတန်ရာရှိကိုစားဖုံးကင်သူတွေကဖြေကြားပေးခဲ့ပါတယ်ထိုင်းနိုင်ငံမှာမြန်မာအလို့သမားတရားဝင်ကတရားမဝင်ပါသုံးသန့်ထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားကြပြီးတရားဝင်အလို့လုံနေကြတဲ့အလို့သမားတွေအနေနဲ့ဥပဒေပါအခွင့်အရေးအတိုင်းရရှိခံစားစီဖို့အတွက်ထိုင်းအစိုးရကလှုံ့ဆော်ပေးထားပါတယ်ဥပဒေပါအခွင့်အရေးအတိုင်းမရရှိဘူးဆိုရင်တော့အလို့သမားအခွင့်အရေးကာကွယ်ရုံတွေကိုတိုင်ကြားနိုင်ပြီးနှစ်ဖက်ပြည်လည်အောင်ညှိနှိုင်းကြေးပေးတာမျိုးတွေကိုဆောင်ရွက်ပေးလို့ရှိပါတယ်ရှင်
မိန်းမသတင်းပေးပို့ထားဖြစ်ပါတယ်။နားဆင်တဲ့သတင်းရှင်အနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတစ်ခါမှာတော့အတန်ဆူညံမှုဒဏ်ခံရတဲ့မျိုးကြီးတွေပြဿနာကိုတင်ဆက်ပေးခြင်းပါတယ်။မိခုငွေတွေဆက်မှုစွန့်ပစ်ပစ္စည်းတွေနဲ့ညဉ့်ဉန်းရီတွေဟာမျိုးကြီးတွေမှာရင်ဆိုင်နေရတဲ့ပြဿနာတွေကပတ်ဝန်းကျင်ကိုထိခိုက်စေတဲ့ကိစ္စဖြစ်ပါတယ်။ဒီကြောင့်ကိုတော့ကုညင်းချန်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
ပါကစ္စတန်နိုင်ငံကရာချီမြို့ကယင်းထင်းရဲ့ဇူဘဲအလီလဲတခြားလူတွေလိုပဲစုညံတန်တွေကိုစိတ်ပြတ်နေပါဗျ။အ
ဂါကိုယ်ဘန်ဒါမေအကဝါဒ်မေဘူလာတာဲတဝဒမ်ဆွနီနေ
ပါ။ပြောကကျွန်တော်ကိုလန့်ခေါ်ရင်လည်းမကြောက်ဘူးဗျ။စုညံတန်တွေကလည်းအရင်များတယ်။ဒေါသထွက်ပြီမဲ့လည်းကျွန်တော်ဗာတက်နိုင်ပါလေ။ရင်ကျော်ကိုရှင်းပြရမယ်လေ။ဒါပေမဲ့အတန်တွေကတကယ်စုတယ်ဗျ
။မြို့ကန်တွေကတော့စုညံတန်တွေကိုပုံမှန်လိုပဲမှတ်ယူကြပေမဲ့အများစုကတော့အမြဲစုညံနေတာဟာကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတာသတိမထားမိပါဘူး။လက်တလောစစ်တမ်းတစ်ခုအရကရာချီမှာစူညံတန်တွေကပိုဆိုးလာပါတယ်။အတန်ကျဲလောင်မှုကိုဒက်စီဘယ်နဲ့တိုင်းတာပြီးတော့ပုံမှန်စကားပြောဆိုတဲ့အတန်တွေက50ကနေ60ဒက်စီဘယ်ရှိပြီးတော့မြို့ထဲမှာယင်းအသွားလာအတန်က80ဒက်စီဘယ်လောက်အထိရှိပါတယ်။85ဒက်စီဘယ်လောက်ဆိုရင်စူညံပြီးတော့စိတ်အနှောက်အယှက်ဖြစ်ရပေမဲ့ဘေးကင်းပါသေးတယ်။အဲ့ဒီထက်ပိုသွားရင်တော့လူရဲ့ခန္ဓာကိုယ်ကမခံနိုင်ပါဘူး100ဒက်စီဘယ်ကျော်လောက်ဟာဂျက်လေရင်ခေါင်းပေါ်မှာပြန်သွားသလောက်စူညံပြီးတော့ကရာချီမြို့တချို့နေရာတွေမှာအဲ့ဒီလောက်စူညံတယ်လို့မှတ်တမ်းတင်ထားပါတယ်ဒေါက်တာအခွီစာဆာယီက
အဓိကပြဿနာကတော့အကြောအာယုံကိုထိခိုက်စေတာပါနောက်ထပ်ဖြစ်နိုင်တာတွေကတော့စိတ်အနှောက်အယှက်ဖြစ်စေမယ်သွေးတက်စေမယ်နောက်ပြီးတော့အဲ့ဒီကနေနှလုံးရောဂါဖြစ်စေပါတယ
်ကရာချီလိုမြို့မှာအဓိကစူညံတန်ဖြစ်စေတာကယင်းအသွားလာဖြစ်ပါတယ်။ဗီးဇက်တွေနဲ့ဆက်ယုံတွေကလည်းစူညံပါတယ်။ဒေသခံရီယက်စ်အီဘရာဟင်က
ကလမ်မော်အတန်တွေစိုက်ကဲမီးစင်းတဲ့ကားကြီးတွေအတန်တွေကြောင့်နားတွေဥလာနိုင်ပါတယ်။အိမ်ပြန်ရောက်ရင်တော့မှနားကဥနေတော
့မှ။ပဂျာနိုင်ရဲ့ကစီကောဒဲနီကလီဟလ်ကစီ
ဟွန်ဒီမဲဆိုရင်လည်းတစ်ချက်လောက်ပဲနှိပ်ပေါ့။အခုဟာကဟွန်းကိုလက်နဲ့ဖိထားပြီးတော့ပြန်ကိုမလွတ်တော့တာပါ။အဲ့လိုမျိုးလှုပ်တဲ့သူတွေကတခြားသူတွေအတွက်မစင်စားပြရပါပဲ။
ပါကစ္စတန်နိုင်ငံမှာစူညံတန်ထိန်းချုပ်ဖို့အတွက်ဥပဒေကတော့မရှိသေးပါဘူး။တချို့ဒေသရွေးကောက်ပွဲတွေမှာစူညံတန်ကိစ္စတွေဟာဆွေးနွေးရမယ့်ကိစ္စအဖြစ်ထောက်ခံမှုတွေရလာပေမဲ့လည်းဥပဒေဖြစ်ဖို့ကတော့အချိန်ကြာအောင်ပါပါ။အခုလောလောဆယ်မှာတော့လူတဦးချင်းစီမှာစူညံတန်ကိုထိန်းချုပ်ဖို့ကာဟွန်းတီတာကိုရှော့ဖို့နဲ့နှကြက်တက်ထားဖို့လှုံ့ဆော်ရမှာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်ရှင်များရှင်2018ခုနှစ်ဇွန်လ19ရက်အင်္ဂါနေ့ညပိုင်းအတွက် View မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံကြီးနဲ့အင်္ဂါညအတိုင်းလေလံစီစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ကိုတင်ဆက်ထားတဲ့အမေရိကန်နိုင်ငံကြီးကိုနားဆင်ကြအောင်ပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းမှတ်တမ်းမှတ်ရမယ့်ရွှေပြောင်းလာသူတွေရဲ့သားသမီးတွေကိုမိဘတွေနဲ့ခွဲပြီးထားတဲ့ကိစ္စသမ္မတထရန့်အစိုးရကခုခံပြောဆိုနေတဲ့အချိန်မှာပဲဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာတော့လူဝေမှုကြီးကြပ်ရေးကိုပြန်ပြီးတော့အာရုံစိုက်လာနေကြပါတယ်လူဝေမှုကြီးကြပ်ရေးဆံရပြောင်းလဲမဲ့ဥပဒေကြမ်းတရက်ကိုအောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြတာပါတရားမဝင်လာတဲ့သူတွေနောက်ခေလွန်ခွင့်ရဖို့ကြိုးစားနေတဲ့သူတွေအပေါ်မှာအရင်တော့အင်မတန်သုံးနှဲခဲ့တဲ့မိသားစုတွေကိုခွဲထားတဲ့မူကိုပြည်ထောင်စုအစိုးရဝန်ထမ်းတွေကကျဉ်းသုံးနေပါတယ်။တက်ဆက်စ်ပြည်နယ်ကဝေါ်မတ်အစအဦးကြီးကိုပြောင်းထားတဲ့နေရာမျိုးတွေမှာအသက်မပြည့်သေးတဲ့ကလေးငယ်1000လောက်ကိုမိဘတွေနဲ့ခွဲထားတာပါ။အမေရိကန်အစိုးရထုတ်ပြန်တဲ့ဗီဒီယိုမှာကောင်းကောင်းမွန်မွန်ထားရတော့တွေ့ရပါတယ်။ဒါပေမဲ့လည်းတရားမဝင်တဲ့ကြားကိုရောက်လာတဲ့သူတွေကိုလုံးဝခွင့်မပြုဘူးဆိုတဲ့သမ္မတထရန့်အစိုးရရဲ့မူဝါဒအပေါ်မှာလူတွေကဒေါသဖြစ်ပြီးစန့်ကျင်ဆန္ဒပြနေကြတာပါ
။ This is horrifying and we're taking kids as young as 4 months.
ဒါကို6ချစရာကိစ္စပါ။လေးလာသားအရွယ်ကလေးကိုတောင်ခေါ်သွားတယ်။တနှစ်နှစ်နဲ့ကလေးတွေခွဲထားတယ်။ဒါကလူသားမဆန်တဲ့ရက်စက်မှုပါ။
The policy is designed to frighten the parents by
ဒီမူဝါဒကကလေးတွေကိုခွဲထားပြီးမိဘတွေကိုကြောက်အောင်ခြောက်လှန့်နေတာပါ။ကလေးတွေမှာစိတ်တန်ရာတွေကျန်ခဲ့ပါတယ်။ဘ ਹੁ အစိုးရဝန်ထမ်းတွေဟာအခြေခံလူခွင့်ရေးအတွက်ခေါလုံခွင့်တောင်းတဲ့သူတွေကိုဟန်တာပိတ်ပင်နေပါတယ်
။သမ္မတဒေါ်နယ်ထရန့်ကတော့အများပြည်သူရဲ့လုံခြုံမှုဆိုတာနဲ့လူဝင်မှုကြီးကြပ်ရေးကိစ္စကိုခုခံပြောဆိုနေပါတယ်။ပြည်ပတရားမဝင်ရောက်လာသူတွေထဲမှာအမေရိကတိုက်လေပိုင်းနိုင်ငံတွေကရှားဆွေးဂိုင်းသားတွေပါတယ်ဆိုပြီးသူဟာအခုလိုဆွဆွဲနေတာပါ
။ Thousands of MS-13 gang members who have infiltrated our country so illegally and so
MS-13 လို့ခေါ်တဲ့ရှားဆွေးဂိုင်းကထောင်ထဲချီပြီးဒီနိုင်ငံထဲကိုခိုးဝင်လာကြတာပါ။လူတက်မယ်အဓမ္မကျင့်မယ်ချင်းချောက်အုပ်ချုပ်မယ်ဆိုတော့ကြောက်စရာကောင်းတဲ့မူအတိုင်းအကြမ်းဖက်မှုတွေဆက်ကျူးလွန်နေကြတာပါ
လူဝေမှုကြီးကြပ်ရေးကျွမ်းကျင်သူတွေနဲ့ဥပဒေပညာရှင်တော်တော်များများကတော့လက်ရှိသမ္မတထရန့်အစိုးရဟာတခြားအစိုးရတွေနဲ့မတူဘဲလူဝေမှုကြီးကြပ်ရေးဥပဒေကိုအဓိပ္ပာယ်ဖွင့်နေတယ်ဆိုပြီးဝေဖန်ပါတယ်ဒီမိုကရက်တီကတော့အစိုးရမူဝါဒကိုရောသမ္မတထရန့်ရဲ့အမြင်သဘောထားတွေအပေါ်မှာပါဝေဖန်ပြောဆိုနေတာပါဒီမိုကရက်အောက်လွှတ်တော်အမတ်Nancy Pelosi ကအခုလိုပြောပါလေ
In the world there's a recognition that people can seek asylum.
ကမ္ဘာပေါ်မှာလူတွေခေါလုံခွင့်ရှောက်ထားခွင့်ရှိတယ်ဆိုတာသိမှတ်ပြုထားပါတယ်။အမေရိကမှာအမှဒါမရှိဘူးဆိုတာတွေ့နေရပါပြီ
။ Republican ဘက်ကပြင်တင်သွင်းမဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲမဲ့ဥပဒေကြမ်းနှစ်ရပ်ကိုဒီသတင်းပတ်အတွင်းအောက်လွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်တဲ့အတွက်လွှတ်တော်အမတ်တွေစိတ်လုံရှားနေကြပါလေ။ Republican အောက်လွှတ်တော်အမတ် Carlos Carvillo ကအခုလိုပြောပါလေ
။ We said from the beginning we want the House to debate immigration reform and
လူမှုကြီးတဲ့ကိစ္စကိုအောက်လွှတ်တော်မှာအလေးနဲ့အဓိပ္ပာယ်ရှိရှိအခြေတင်ဆွေးနွေးဖို့ကျွန်တော်အစကတည်းကပြောနေတာပါဆယ်စုနှစ်တည်းအတွင်းတကယ်ပဲဖြစ်လာတော့မဲ့ပုံတွေ့နေရပါတယ
်ဥပဒေကြမ်းရဲ့ slogan ကအမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကရောက်လာတဲ့မှတ်တမ်းမှတ်ရမယ့်ထောင်ထောင်ချီတဲ့လူတွေကိုတရားဝင်နေထိုင်ခွင့်ရစီမှာဖြစ်ပါတယ်လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးလုံးဝပြောင်းလဲပြစ်မှာဖြစ်သလိုနေချားလုံခြုံရေးကိုလည်းတိုးပြင်ချထားရေးအစုပြုမှာပါဒါပေမဲ့လည်းဒီဥပဒေကြမ်းရဲ့ slogan တည်ပြုနိုင်မှုလူရတဲ့ထောက်ခံမဲကြားမရဆိုတာကတော့မသေးကြသေးပါဘူးခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်များရှင်ခုတစ်ခါမှာတော့အလုံးစောင့်မြုံနေကြတဲ့အင်္ဂါနေ့ညဒိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်စုမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
နော်ဒီရေတရလေးလိုက်အစီအစဉ်ကကျူစွာပါလေမြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုနေ့စဉ်နဲ့တိုင်းစိုးစိုးဝါးဝါးခံနေရတဲ့တိုင်းပြည်တစ်ခုဖြစ်နေပါတယ်အခုနှစ်မိုးရင်ကာလမှာလည်းတိုင်းနယ်ပြည်နယ်ဒေသကြီးအတော်များများမှာမိုးသက်ရေကြီးမှုတွေဖြစ်ပြီးတော့တချို့အသက်ဆုံးရှုံးမှုတွေရှိခဲ့သလို ဒီလူတွေလည်းထောင်တောင်းချီပြီးတော့အတိဒုက္ခရောက်နေကြပါတယ်။ဒါအပြင်ကောက်ပဲသီနံတွေလည်းအများအပြားပျက်စီးနေရတယ်ဆိုတာဟာဒါအားလုံးကြားသိမြင်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီရာသီဥတုဖောက်ပြန်မှုကိုတရက်အကျိုးသက်ရောက်စေတဲ့တစ်တော့ပြုံးနေမှုတွေဘလောက်အထိမြန်မာနိုင်ငံမှာဆိုးဆိုးဝါးဝါးဖြစ်နေတယ်လဲ။ဒါကိုဘလို့ဟန့်တားကြမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးကြမယ့်သူတွေကတော့မြန်မာအစိမ်းရောင်ကွန်ရက်ကဆီယမာကြီးဒေါ်ဒေဝီတန်စင်နဲ့စိမ့်လန်းအမိမြေပအဝန်းကျင်အဖွဲ့EcoDep ကဥက္ကဋ္ဌဖြစ်သူဦးဝင်းမျိုးသူတို့ဖြစ်ပါတယ်ဒီပုံကိုရာဆိုရင်လည်းမြန်မာနိုင်ငံထဲမှာတဘောပေါင်းချင်းထင်းထင်းရေးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေကြတဲ့ပုံကိုတွေဖြစ်ပါတယ်ကျွန်တော်ပထမဆုံးတော့လေလိုက်ပေါ်ကိုဒေါ်လေးဒေဝီတန်စင်ကိုကျွန်တော်လေးဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါ်လေးကြားပါလား
โอเค
ใช่ๆครับโอเคตอนนี้โหเราတို့ဒီติดต่อปยงติมุကိုဘယ်လိုထင်းသိမ်းကောက်ကြမလဲဆိုတာကိုနောက်ပိုင်းကျရင်ကျွန်တော်တို့ဆွေးနွေးပါမယ်အခုပထမဆုံးတော့မြန်မာနိုင်ငံရဲ့ติดต่อปยงติมุအခြေအနေဟာဘယ်လိုအနေထားမှာရှိနေတယ်လဲဘာကြောင့်မို့လို့ဒီလောက်တောင်ရာသီဥတုအခြေအနေဟာနောက်ပိုင်းမှာတဖြည်းဖြည်းနဲ့ပိုပိုဆိုးဆိုးလာတာလို့ထင်ပါလဲဆရာမတော်လေးတို့ဟာ
ဒါဗမာပြည်အနေနဲ့ဟာရက်ခတ်မှုဟာတစ်ကဘာလုံးဖြစ်နေတဲ့ကိစ္စပေါ့เนาะကဘာကြီးပြည်ရင်းမှုကြောင့်ရာသီဥတုဖောက်ပြန်တဲ့အထဲမှာဒါဗမာပြည်ကနိုင်ငံတစ်ခုအနေနဲ့ပါဝင်နေတာပေါ့เนาะတတော်တရားတော့ဒါရှိတဲ့အတိုင်းပဲလေเนาะဒီတတော်သမားဒီဆရာဦးဝင်းမျိုးသူကဘယ်လောက်ကြံနေဗာညာဆိုတာအတိအကျကိန်းကဏ္ဍနဲ့ပြောနိုင်မှာပါဘောလေးတော့ဒီတတော်တွေလုံးဝကိုเนาะဒီမရှိတော့တဲ့အချိန်မှာဒီဈေးဝယ်ဈေးလက်ဒေသတွေမှာမရှိတဲ့အချိန်မှာဟုတ်ကြပြီဥဒိယလည်းတစ်ခက်ကနေပြီးတော့ဒီပြည်မျိုးမှုကိုမချနိုင်တဲ့အခါမှာဒါဒီဥဒိဖောက်ပြန်နိုင်တဲ့သွားပြီးတော့ဓာတ်ရိုက်ချိုးပြအဲ့ဒီအချိန်မှာအပင်ဆိုတာကဒါပဲပြောလို့ဒါ landslide ပေါ့ရေကျူတာတို့ပါလို့ထိန်းတာနော်ဒီအဲ့တော့ဒါတွေမရှိတော့ဘူးဆိုပထမတစ်ချက်ကဒါပေါ့မယ်နောက်တစ်ခုကတော့ဒေါ်လေးကိုရှေ့ပြီးဓာတ်ပြီးတာပါနော်အဲ့တော့ရှေ့ပြီးဓာတ်ကိုဒါလို့ဆိုရင်ဒီကျန်းကျန်းမှာတလေကအကုန်လုံးရေပြီးနေရမှုတွေဖြစ်နေเนาะဒီရေအနေနဲ့ဒီမြေချောင်းနေနဲ့မြေကြီးတွေမှာရှိလို့ရှိရင်ဒါရေနေနဲ့နှုံးနေနဲ့ပြန်ပြီးတော့ဒါမြင့်တက်လာတာဟာလေဒါရေကြီးရေရှမ်းချောင်းနေရောင်းနေမှာဖြစ်တာကိုတွေ့ရပါတယ်ဟု
တ်ကဲ
့ Now အဓိကတော့ဒီရာသီဥတုကြောင့်မိုးမမှန်လေမမှန်ဖြစ်တော့ရေကြီးတဲ့နေရာတွေကြီးတယ်မိုးခေါင်တဲ့နေရာတွေခေါင်တယ်ဆိုပြီးတော့ဒါဒီဥဒိတံကိုတော်လေးကိုဒါပထမဆုံးခါရအားလို့တော်လေးတော့ဖြစ်ပါမယ
်ဟုတ်ကဲ့တော်လေးကျေးဇူးတင်ပါတယ်အာကျွန်တော်အခုဥဝင်းမျိုးသူကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥဝင်းမျိုးသူကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဥမျိုးသူဥမျိုးသူကတည်တော်ဌာနမှာလည်းလုပ်ခဲ့တယ်ဟိုပေါ့အတွင်းကြကြအခြေအနေတွေလည်းပိုသိတယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီစောစောကကျွန်တော်မေးတဲ့မေးခွန်းကိုပဲဒီတည်တော်ပြုံးနှိမှုအခြေအနေဟာဘလောက်စိုးစိုးဝါးဝါးဖြစ်နေတယ်လဲဘာကြောင့်များမြန်မာနိုင်ငံရာသီဥတုဟာတစားတစားပိုပြီးတော့ဆိုးလာရတယ်လို့များယူဆပါသလဲ
ဟုတ်ကဲ့တည်တော်ပြုံးနှိမှုကတော့နှစ်တင်ပေါ့ဧကတတန်းလောက်ကလုံးဝကိုပျောက်ွယ်နေတာပေါ့နော်အဲ့လိုဧကတတန်းလောက်ပျောက်ွယ်မှုဟာကျွန်တော်တို့ကနှစ်ပေါင်း20ကျော်လောက်ကိုစက်တိုက်ကြီးဖြစ်ပေါ်နေတဲ့အခါကျတော့ကျွန်တော်တို့ရဲ့တတော်ဖုံးလမ်းမှုကကျွန်တော်62ရာခိုင်နှုန်းပေါ့ကျွန်တော်တို့ဒီ1988ပေါ့ဗျာမတိုင်ခင်62ရာခိုင်နှုန်းကနေအခုဆိုရင်42ရာခိုင်နှုန်းလောက်ကြည့်ပဲကျန်တော့လောက်အောင်ဟိုကျွန်တော်ရာခိုင်နှုန်း20ကျော်လောက်ပျောက်သွားတာပေါ့အဲ့တော့ကျန်တဲ့42ရာခိုင်နှုန်းမှာလည်းတကယ်တမ်းခွဲကြည့်တဲ့အခါကျတော့တကယ်ကောင်းတဲ့တော့ကောင်းပေါ့ဗျာဆိုတော့တစ်ပင်နေပိတ်နေတဲ့တော့ကကျွန်တော်ရာခိုင်နှုန်း22 23လောက်ပဲကျန်ပြီးတော့ကျန်တာခက်ကြက်ကြက်တုံးညံ့နေပဲကျန်တော့တာဖြစ်ပါတယ်အဲ့တော့အချိန်တွေကတော်တော်ကိုဆိုးသွားပြီးတော့ကျွန်တော်တို့ဒီမြစ်တွေရေတွေကိုထိန်းနိုင်ဖို့အနေထားကိုခက်ခဲတွေဖြစ်လာတာပေါ့နော်အဲ့တော့ခက်ခဲတွေဖြစ်လာတဲ့ခါကျတော့အခုရာသီဥတုကလည်းကမ္ဘာရာသီဥတုကလည်းပြောင်းလဲလာတဲ့ခါကျတော့ကျွန်တော်မထင်မှတ်တဲ့မိုးပေါ့အထူးသဖြင့်မိုးရွာသွန်းမှုပုံစံကကျွန်တော်တို့ကပိုပြီးတော့ပြင်းထန်လာတယ်ပေါ့မိုးကပိုရွာတယ်ပိုရွာတဲ့ဟာကကျွန်တော်တို့ကချင်းတိုတောင်းတဲ့ကာလမှာကျော်လဲကျပိုပြီးပြင်းထန်တယ်ပေါ့အဲဒီပြင်းထန်တဲ့အခါကျတော့ကျွန်တော်ကာကွယ်မရှိတော့တဲ့အဲကိစ္စရပ်ဒီတော့ကျွန်တော်တို့ကဘူးလေးရဖျုံဆင့်ဆိုလိုပဲပေါ့နော်ပိုပြီးတော့ကျွန်တော်တို့ဒါဒီရာသီဥတုခံရတာဖြစ်ပါတယ်ကျွန်တော်တတော်ကြီးပဲကျွန်တော်ပြောနေလို့လည်းမပြီးသေးဘူးကြာအမှတကယ်ကျွန်တော်တို့ဟိုခံစားနေရတဲ့အကြောင်းတွေမှာဒီမြစ်တွေရဲ့ရေစီးလမ်းကြောင်းတွေဒါပိတ်ဆို့ပျက်စီးတာလည်းတရားခံတစ်ခုအနေနဲ့ပါတယ်အထူးသဖြင့်ကျွန်တော်မြေဝမ်းဒေသတွေမှာကျွန်တော်မြစ်တရဲ့ရေကြီးရေလာတော်လာတွေကိုကျွန်တော်ဖိတ်ဆို့နေတဲ့ကိစ္စတွေဖိတ်ဆို့နေတဲ့ကိစ္စတွေအစိုးရဆောက်တဲ့ဆေးလည်းပါတော့ဗျာနောက်တစ်ခုကမြို့ရီတိုးချဲ့တဲ့ခါကျတော့ဒီကမြစ်ရေလွှမ်းလင်ပြင်တွေကပျောက်ဆုံးတဲ့ခါကျတော့မြစ်ရေတွေကတောပြန်မရှိတဲ့ခါကျတော့ပို့ပြီးတော့အောက်ခြေမှာပို့ပြီးဆိုးရတဲ့ရေလွှမ်းမှုတွေကိုဖြစ်စေပါတယ်ဗျာဒီအကြောင်းအရာတွေတောဆုံးတဲ့ခါကျတော့ကျွန်တော်တို့က နစ်နစ်စင်လို့လည်းဒီလိုမျိုးရေဒုက္ခတွေကိုကျွန်တော်တို့ကြုံတွေ့နေရတာပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တနည်းတနည်းကျွန်တော်တို့ဒီအခုမိုးရွာရေကြီးမှုတွေကြောင့်ပျက်စီးရတဲ့ကျွန်တော်စိုက်ခင်းနေရလဲမနှဲဘူးလေဒါနိုင်ငံတော်အတွက်ဝင်ငွေထိခိုက်သလိုတောင်သူတွေအဲ့ဒီမှာရေလွှမ်းမိုးတဲ့ဒေသတွေမှာနေကြတဲ့အများပြည်သူအတွက်လည်းကျွန်တော်တို့စီးပွားရေးစားဝတ်နေအကုန်ပျက်စီးဆုံးရှုံးနေနာကြရတာပေါ့နော်ဆိုတော့အခုဟိုဝင်းမြို့သူကိုပဲကျွန်တော်ဆက်ပြီးမေးချင်တာကဒီဝင်းမြို့သူဟာဒီရပိုင်းထဲမှာပဲကျွန်တော်နေပြီးတော့သွားပြီးတော့အစိုးရတာဝန်ရှိသူတွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တယ်ပြောဆိုခဲ့တယ်လို့ကျွန်တော်တို့သိရပါတယ်။ဘာတွေများဆွေးနွေးဖြစ်ခဲ့သလဲ။နောက်အစိုးရဘက်ကရောဒီကိစ္စကိုဘယ်လောက်အထိအလေးပေးဆောင်ရွက်နေသလဲအလေးပေးဆောင်ရွက်နေတယ်လို့ဦးဝင်းမြို့သူတို့သိရပါတယ
်။အော်အဲ့ဒါကျွန်တော်တို့ကတော့အဓိကမကြသေးခင်ကကျွန်တော်တို့ဖွဲ့ရနေပြီးတော့သူ့ရဲ့နာစာတန်းလေးထုတ်ပါတယ်ကြာကျွန်တော်တို့ကအဲ့ဒါပါလဲဆိုတော့ဒီ climate displacement လို့ခေါ်တဲ့ဒီရာသီဥတုပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ပေါ့နော်လူတွေအုံနဲ့ကျင်းနဲ့ရွှေပြောင်းနေထိုင်မှုတွေဖြစ်လာတယ်ဒီလိုတနည်းအားနဲ့တနည်းအားမတိမငင်ရွှေပြောင်းတဲ့အတွက်ကျွန်တော်လုံခြုံရေးကိုပါချိန်ချောက်လာတယ်နောက်တစ်ခုကဒီစံခွာရဒေတာမှာရောလူတွေပြောင်းရွှေ့လာတဲ့နေရာတွေမှာပါပိုပြီးခက်ခဲနေရင်ဆိုင်လာရတယ်ပေါ့နော်အဲ့တော့ဒါဒီဘလောက်ပမာဏရှိနေလဲလို့ကြည့်ရင်ကျွန်တော်တို့စောင်းပြောရဒီကျွန်တော်မြေကြီးပေါ့ဗျာကျွန်တော်မြေကြီးတကယ်မြမကြီးရဲ့ပတ်ပတ်လဲတမိုင်ပတ်လဲမှာနေတဲ့လူဦးရေအရင်ကျွန်တော်6တန်းလောက်ရှိတယ်ဗျာအဲ့တော့အခုရေကြီးပြီဆိုဖြစ်ပြီဆိုဒီ6တန်းတော့လူဦးရေတွေကတနည်းမဟုတ်တနည်းပေါ့ဗျာ20အလုံးထိမှာ30အလုံးထိမှာအစားရှိတယ်နည်းအငြင်းနဲ့ခံစားနေရတဲ့တနာရှိတယ်နောက်ဒီလက်ဆိုးတာကျွန်တော်ပင်လယ်ရေနဲ့မြင်ညစ်တက်လာတာပေါ့နော်ပင်လယ်ရေတွေကညစ်တက်လာတယ်ဆိုရင်ကျွန်တော် ARV တန်းရဲ့ရာခိုင်နှုန်း900ရေနှုန်းကနေပြီးတော့ဒါရာခိုင်နှုန်း30 40အစားရှိတယ်မြင်ညစ်တက်လာတဲ့ပမာဏပေါ်မူဒီထိခိုက်မှာဖြစ်တဲ့အတွက်ဒါအချင်းတွေပေါ်ဖြစ်မှာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတော်ကနေပြီးတော့လက်ရှိတွေကနေပြီးတော့ကျွန်တော်တို့ဒီ land bank ကိုခေါ်တဲ့เนาะမြေအပံပေါ့ဗျာမြေကိုချန်ထားပြီးတော့ဒီလိုပြောင်းရွှေ့လာမဲ့လူတွေအတွက်ကိုအခုတွေကစဉ်းစားပြီးတော့နေရာတွေချန်ထားဖို့အတွက်เนาะစီမံမြေအစီမံခံကွက်မှုတွေလုပ်ဖို့အတွက်နေရာကိုเนาะစနစ်ကြစီမံခံကွက်ပြီးတော့အလွယ်တကူရှောက်ထားတာတွေမပေးဖို့ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်တို့ကတိုက်တွန်းပြောဆိုတာပါဗျအဲ့ဒါအဲ့ကိစ္စနဲ့ပဲကျွန်တော်တို့ကတော်ပြီးလက်တော်မှာအဓိကသူသက်ဆိုင်တဲ့ချိုးဒီကောမဒီကိုဆွေးနွေးတင်ပြတာဖြစ်ပါလိမ့်မယ်သူတို့လည်းစိတ်ဝင်စားကြပါလိမ့်
ဟုတ်ကဲ့။အော်နိုင်ငံတော်အစိုးရကရောအခုဟိုဟိုပါပေါ့နော်။ဟိုအရင်တော့ဆိုရင်လည်းဒီစစ်စိုးရလက်ထက်မှာလည်းအာတစ်တော်မပြုံဒီရေတို့တစ်ပင်မခုတ်ရေတို့သူတို့ဆောင်ပုတ်တွေဆိုင်ပုတ်တွေအကြီးကြီးတွေရေးပြီးတော့ဟိုမှာဟိုအနေနဲ့အရရမျိုးတိုင်းနှိပါမှာသူတို့ဆိုင်ပုတ်ကြီးတွေချိတ်ထားတယ်။ဒါပေမဲ့ဆိုင်ပုတ်တင်တိုင်းလည်းတကယ်လုတ်သလားဆိုတာလုတ်သလားမလုတ်ဘူးဆိုတာလူတိုင်းသိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးရှိလာခဲ့တယ်ပေါ့နော်။အစဉ်တစိုက်တစ်တော်မပြုံဒီရေဟာအရေးကြီးတယ်ဆိုတာဟိုဟိုဆောင်ပုတ်တွေရေးပြီးလုတ်လာကြပြီမြဲအခုလက်ရှိဟိုဒီမိုကရေစီအစိုးရလက်ထက်ဒါမှမဟုတ်လည်းဒီဟိုပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်မှာဒီမိုကရေစီတပိုင်းအစိုးရလက်ထက်ကစပြီးတော့ဒီပြောင်းလဲမှုတွေပေါ်ဆောင်လာပြီလားအစိုးရရဲ့လှုပ်ဆောင်မှုကရောတတမပြုံဒီရေဟန်တာမှုလှုပ်ဆောင်မှုတွေကဘယ်လောက်ထိအားရကျင်းနာဆရာကောင်းတယ်လဲဗျာ
ကျိုးတော့ကျိုးပန်းနေတာပေါ့ဗျာအဓိကတော့တတပြုံဒီရတဲ့အကြောင်းရင်းကအဓိကတည့်ရခံပါလဲဆိုတော့ဒါအဲ့ဒီကနှစ်နှစ်သုံးနှစ်လောက်ကကျွန်တော်အာရှဖွံ့ဖြိုးရေးဘဏ်နေပြီးတော့စနစ်ကြလေ့လာထားတဲ့လေ့လာမှုတခုရှိပါတယ်။ဘယ်ကောင်တတော်ပြုံးသေးသေးတဲ့ကြောင်းရင်းတွေတော့အများကြီးရှိတယ်။ဟိုမှာထင်းချောင်းပြုံးမယ်၊ဆောင်းပြုံးလို့လေလုံးလို့ပြုံးမယ်၊မျိုးတွေချဲလို့ပြုံးမယ်၊မတက်တူတွင်တူလို့ပြုံးမယ်ပေါ့နော်။အဲ့ဒါမှဘယ်ကောင်ကအဓိကအရေးကြီးဆုံးပြီးတော့လာပြီးတော့နော်ထိခိုက်မှုရှိနေလဲဆိုတော့တကယ်လို့ strategically ပေါ့ဗျာ။သင်ပညာရဒါဆက်ဆက်မှုရှိတဲ့နှစ်ခုပဲထွက်ပါတယ်။တစ်ခုကပါလဲဆိုတော့ commercial logging လို့ပြောတဲ့ဒီနော်ကျွန်တော်စီးပွားအဖြစ်တစ်ထုတ်တဲ့လုပ်ငန်းတွေအဲ့ဒါတရားဝင်လည်းဖြစ်မယ်တရားဝင်လည်းဖြစ်မယ်ဒီလုပ်ငန်းရဲ့နောက်တစ်ခုက commercial agriculture လို့ခေါ်တဲ့စီးပွားအဖြစ်စိုက်ခင်းကြီးတွေပေါ့ကုမ္ပဏီကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့စိုက်ခင်းကြေးကြီးတွေပေးရတဲ့အကြောင်းရင်းဟာတတော်ပြုံးပြီးစီတဲ့အဓိကတရားခံနှစ်ရက်လို့ပြောပါတယ်ဒါအောင်ကျွန်တော်တို့ကဒီနှစ်ခုကိုကျွန်တော်ကရက်ဆန်းအောင်လုပ်ဖို့ဆိုရင်ဒါအစိုးရအနေနဲ့ဆောင်လို့ illegal logging လို့ခေါ်တဲ့တရားဝင်တစ်ထုတ်တာတွေကိုတားဆီးရမယ်တားဆီးဖို့အတွက်ဆိုရလဲဥရောပသမဂ္ဂနဲ့တော့တိုင်နေနေတာပေါ့တို့တော့လေသူရှိတဲ့အတိုင်းသားနဲ့ဒီတခုမှုကကြည်လင်ပြည်ပြည်ဖြစ်နေတော့ဒါမလုံနိုင်ဘူးဖြစ်တာပေါ့အဲ့တော့ဒီလက်ရှိဆိုရလက်ထက်မှာတော့ကျွန်တော် commercial agriculture ကိုတော့ဒီ second day ကြီးပေါ့ဒီ second day ကြီးကိုချတော့မပေးခဲ့ဘူးပြန်အစ်စ်ချပေးရတော့မရှိဘူးတို့တော့လည်းပဲအတင်ဆက်တော့ပေးခဲ့တဲ့ဒီ second နေရာရှိနေသေးတာဖြစ်တဲ့အတွက်အဲ့မှာလဲကျွန်တော်ကလူမှုရေးပတ်ဝန်းကျင်ပြဿနာကြီးကအများကြီးကြုံတာပါအဲ့တော့ဆိုရလည်းတိုင်းမှာကြိုးစားပေးမယ်သူစမ်းဆောင်နိုင်မှုကနည်းနေပေါ့ကျွန်တော်ဆိုတော့လို့ပေါ့ဗျာတတော်ပြုံးတိတာတစ်နှစ်ကိုတစ်တန်းလောက်သူပြန်ဆိုင်တာတော့မှတသိန်းရှိဘူးဗျာအဲ့တော့ကျွန်တော်ကပြုံးတိတာရဲ့ဆယ်ပုံတစ်ပုံအောင်မနေဆိုင်နိုင်တဲ့အနေအထားဖြစ်တော့ငွေကြေးလိုအပ်မှုကလည်းလိုဆိုတော့ဒါနိုင်ငံတော်နဲ့တကယ်ထိရောက်လို့နိုင်မှုကတော့ရန်ကိုအားနေပါလေဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးမျိုးသူလေးလိုက်ပေါ်မှာနေပြပါအောင်ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်ဆ iamma ဒေဝီတန်စင်ကိုကျွန်တော်ပြန်ပြီးတော့လေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာ Dolly, okay, Dolly, Dolly, Kuran, let somebody, ye magazine, it told Birodi, hope your worry, low be the Bob on Jintin, the Domopion, Rie Casario, Nipom Yaza, low song, Lara Belly. So, the Domopion, Rie Casar, Tintin, Kawe Casari, Luruja, or awareness for not, Tishi, Lamua, Blouti, or Blouti, Total Labile, or Luria Leba, Sangamua, or Aya Genasia, Kamalabaso, Asoya, Ubri, Tobia, Milone, Bimele, the Koto de Luri, she need a solution. Dipinio, Diramla, Sikama, Coni, Jara, Durishini, Dara, Dara, or Ubria, Yayama, Molisro, Blautimia, Aya Genamushi, Les, Dolly.
Okay. เออแล้วก็ลงตาเนี่ยนะก็ลงติ่งนี่ล่ะวะเนาะดิติดต่อมาอู้ซวยอ่ะเปียงเลยผิดตัวเลยเนาะดังนั้นติดเตียปังคูลานี่ดาถั่วนี่ลงมั้ยเออกูบาไปผิดๆตัวนี้รู้เอมีนาจินดาเตยุ่งเนี่ยป่ะเนาะดาไม่สุผิดแต่เฉยมาตัวนี้ก็เนรันเจ้าลิเปียคาสิเนาะดิโลนั้นนั้นกันผิดๆสุดาเตยุ่งเนี่ยมาเลยไม่หุบ ตัวมาลงมาเนี่ยมานั่นกันเนี่ยชิดๆสุดาสุยาดิฉิลงไม่อ่ะดีดูดูว่าแท้ชิดมาชิดมาโอเคเนาะบ่ฮู้นี่ดอลิโร่ตันจีเนี่ยดิลงนี่แหละอารมณ์ชีบวายนี่ลงนี่อารมณ์หาปิดูมาป่าวสูงเนาะดิชิดๆนี่ลงแต่ตันจีอ่ะยาพี่รอยินนี่หยุดหันเนี่ยดูดิแล้วเสี้ยเนาะดอลิโร่สุยากุไหนแล้วเสี้ยแต่ดุขะอคันสงเนี่ยที่เอาสงมาแล้วปิดูดิไปบ่
โอเคโอเคแล้วตอนนี้เราคิดดีดีสักเดี๋ยวสูงสุดเองปีดูเทปดีกว่าคิดดีกว่าเช่นสภาเนาะแล้วตอนนั้นเราจะมาเล่นกองเกงชนิดเดียวดีกว่าเพราะว่าวันนี้การเงินเชนจ์ตัวเนาะพรีอีโคโนมีกรีนโกลด์ตัวตอนนี้ทุนเนี่ยสุดาว่าตั้งหลายเนี่ยตู้เนี่ยเช่นเนี่ยอสุยาหาปีดูโกซ่ามันนั่งงานอ่ะดอลลี่ เสียมาดอเดวิตันเนี่ยฟงแล้วอ่ะกูเป็ดตัวอะไรเค้าเนี่ยเกยยีจีเนี่ยมาเป็ดตัวอ่ะเราโอ้ฟงแล้วเต็มไม่จ้าวเป็ดตัวแล้วเสียดอลลี่จ้าบาล่ะเค้าเนี่ยโอเคเราเปลี่ยนเสร็จตัวโจซาบาเมย์เปียวนี่เลยฮาลีนี่เราเสร็จพี่รอตอราชินเลยจ้าลุยอ่ะกูเราเปลี่ยนเสร็จตัวโจซาบาเมย์เปียวนี่เลยฮาลีนี่เราเสร็จพี่รอตอราชินเลยจ้าลุยอ่ะกูเราเปลี่ยนเสร็จตัวโจซาบาเมย์เปียวนี่เลยฮาลีนี่เราเสร็จพี่รอตอราชินเลยจ้า တွေကနေပြီးတော့ညတိုင်းသခိုးထုတ်တဲ့ကားတွေထွက်တယ်တဲ့ဆိုတော့တစ်တရာတော့နေတိုင်းခိုးထုတ်နေကြတာပေါ့နော်အဲ့ဒီခိုးထုတ်ခိုးခုတ်တယ်ခိုးထုတ်တယ်ဆိုတာတွေဖမ်းမိတာမမိတယ်ဆိုတာပဲကြွားတယ်လို့ဖြစ်နေတယ်ခိုးထုတ်တာကတော့ဟိုနေဇတ်ဒေသတွေနဲ့မကဘူးဘကူရွမလိုနေရာကြီးကတော့မှခိုးထုတ်နေကြစေရှိပါတယ်ဆိုတော့ကျွန်တော်အခုသောရရှင်ဆွေးနွေးဖို့လေလိုက်မော်ရောက်နေကြတဲ့သောရရှင်တွေကိုလည်းကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ပထမဆုံးကျွန်တော်ကိုမင်းအောင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုမင်းအောင်ရှိပါလား
ဟုတ်ကဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျဟိုအခုကျွန်တော်တို့
ကျွန်တော်ကအေယာဝီတိုင်းဒေသနာမျိုးနဲ့ဝကုံအုပ်စုရပ
ါဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့ဌာနကြီးကတော့တကယ်တော့ဒီကဒီဟိုရခိုင်ယူမတောင်ချီအောင်အမှားတော့လေးကုံကြီးဆိုတော့တို့အေယာဝီတိုင်းဒီဝကုံအုပ်စုမှာဆိုရင်တို့ကနေဆုံးအမှားတော်ကောင်းလေးကောင်းလေးယောက်ထိုင်ပါတယ်ဒါပေမဲ့အဲ့တော်ကောင်းလေးယောက်ထိုင်တဲ့နေရာမှာတို့ပဲမှာဆိုရင်ဟိုလုံခဲ့တဲ့ကျွန်တော်တို့ထောင်ဝတီအရေးခင်ဖြစ်တဲ့နေ့တော့ဆိုးရနေကျွန်းတည်းစိုက်ပါတယ်ကိုအကျွန်းတည်းကဂရုကိုတန်းကိုဒီအပီကြီးကိုဒီမှာဝေယူပြီးတော့ခုန်ခိုင်းတာအများကြီးဆိုဒီနေ့ရှိရှိတယ်အကလေးကြီးဆိုအခုညမဆိုအတော်တော်နေမှာဆိုအိုးပိုးဆုံးကြီးလို့ပဲဒီဘာခေါင်းကဓာမီတွေတက်ပြီးတော့အမှကျွန်ခွေလက်နာကိုလက်ကြည့်ရှိတယ်အဲ့ဒါကျွန်တော်ပြောချင်တာကိုကဟိုဆောင်းကြီးပြောတာတီလူလူအဒီလူလူနဲ့မဆိုင်တကယ်တော့ကျွန်တော်ပြောချင်တာကခုတော့ကောင်းဆိုနိုင်ငံတော်ပြဿနာဒါမဲ့နိုင်ငံတော်ပြဿနာပြီးနိုင်ငံတော်ပြန်တစ္ဆာဖောက်နေလူကြီးဖြစ်နေအဲ့တော့ဒီတတော်ပြုံးကြည့်မှုကိုပြောမလဲတော်သိမှုဆိုရင်အဲ့ဒီကကဒီတော်ကောင်းတွေကိုထုတ်ပြုံးလို့ကအဲ့ဒီတေဟိုထိရောက်အရေးယူဖို့ကောင်းတယ်လို့ထင်တယ်ဘာလို့လဲဆိုတော့သူတို့ကိုယ်တိုင်ကိုဒီဥစ္စာကိုလှုပ်ဆောင်တာဘာမှသူပြောလို့မရဘူ
းဟုတ်ကဲ့ကိုမယောင်တို့အခုလို့ဒေသကနေအခုလို့ဒီကိစ္စ
ကျွန်တော်မှရှုပ်စေချင်လို့စေကောင်းဆောင်ကြီးအတွေ့အကြုံမရောက်နိုင်ရသူမျိုးဒါကြောင့်မလို့နိုင်ငံတော်နေဘုရားကနိုင်ငံတော်အစိုးရလက်အောက်မှာမနေဘဲနဲ့တိုင်းပြည်ဖြည့်ရှိလို့သူမျိုးတတိပုဂ္ဂလ ခုရှိဘယ်လိုမှန်းခွဲထုတ်တာကျွန်တော်အမှုပဲထင်တယ်
ကိုမြောင်တို့အခုလိုမျိုးတည်နေတာနစ်ကာလာကြာလာပြီဆိုတော့တက်ဆိုင်ရာတဘောတော်ကောင်းဟိုဒီမြို့မြို့နယ်အုပ်ချုပ်ရေးပဲဖြစ်ဖြစ်ဒါမှမဟုတ်တိုင်းဒေသကြီးအစိုးရတာဝန်ရှိသူပဲဖြစ်ဖြစ်တိုင်နာတို့ဘာလို့မရှိဘူးလားဗျဒေသခံတွေကအခုမြောင်ပဲဖြစ်
ကျွန်တော်ကိုယ်တိုင်တိုင်ကျွန်တော်ကိုယ်တိုင်ပတိဟိုတက်တိုင်ကြီးပဲမနစ်ကပတိရတခါအဆင်ဖန်တယ်ဆင်းပတ်နေကြရပြီလားဘာမှမရှိဒီရရတော့ဒီကနေ့ပတ်ဆံပါပြီးပြီးကျပြန်သွားကြမှာလို့ပဲအဲ့နဲ့မနစ်ကတော့ကျွန်တော်ပတိမှာအဲ့ဒီအဲ့ဒီရတဲ့တော့ဦးကြီးနဲ့တွန်းနေတော့မနေ့ကတော့တခါတခါများဦးလာမှာကျွန်တော်အဲ့ဒီမှာကိုတက်ပြီးကျွန်တော်တို့ဟို
ဆိုတော့အေးယူအေးအဲ့ဒီတက်တော့ကောင်းနေရအေးယူခဏထိအေးယူခံရတယ်ဆိုတော့မရှိသေးဘူးပေါ့
ဘာမှမရှိဘူးကျွန်တော်အဲ့ဒီတက်တော့ကောင်းကျွန်တော်ကမှာအဲ့ဒီကျုပ်ထားဒီမှာ၄ယောက်ရှိတယ
်အဲ့ဒီ
ယောက်ကိုလှုပ်ဆောင်တာပေါ့ဘာလို့ဒီကြီးဘာမှပြောလို့မရဘူ
းဟုတ်ကဲ့
ကျွန်တော်ဆိုရင်ဒါအမုန်းခံကျွန်တော်ဆိုရင်ဒါအမုန်းခံအတိုင်းဆုံးမှတော့ဆိုရင
်ဟုတ်ကဲ့ဟုတ်ကဲ့ကိုမရောင်ကျေးဇူးတင်ပါတယ်ခင်ဗျဝင်ဆွေးနွေးပေးတာဟုတ်ကဲ့နောက်ပြီးတော့ကျွန်တော်အခုဆက်ပြီးတော့ဒီလေလိုက်ပါဟိုကိုကျော်မြင့်တင်ဆိုတာရခိုင်ပြည်နယ်ပုံနေကျွန်းမြို့နယ်ကကိုကျော်မြင့်တင်ကိုဖိတ်ခေါ်ကြပါခင်ဗျ။ဟု
တ်ဟုတ်ကဲ့ပါခင်ဗျာရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာလိုရင်းတူရှင်းလေးဆွေးနွေးပေးပါလားဟုတ်ကဲ
့။ဟုတ်ကဲ့ပါအဓိကပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံတော်ဝန်ပေါ့ဗျာနိုင်ငံတော်ဝန်မှာဒီတက်တော့ပြုံးပြင်းမှုတွေရှိနေတာပေါ့နော်။အဲ့ဒါကိုဗီယက်ဆန်ဒီတက်စီနေရတဲ့နိုင်ငံတော်အချက်ချက်နိုင်ငံတော်ဆီအောင်မှာတာဝန်ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ရခိုင်ရုံးမတောင်တိုင်းမှာလေကျွန်တော်တို့တစ်ပင်ဒီမရှိတော့ပါဘူးခင်ဗျာအကုန်လုံးကျွန်တော်တို့ဟိုပါပါလဲအကုန်ဝါပင်တွေပဲကျန်တော့တယ်ဒီပင်ကအကုန်လုံးကပါလေတက်စီကုန်လည်းထုတ်တယ်ပေါ့။ဘိုက်ဒီဗီဂျန်နိုင်ငံတော်အစိုးရနိုင်ငံတော်အုပ်ချုပ်တဲ့အစိုးရပေါ်မှာကြီးပါတယ်။နေဆဲဒေသမှာရှိတဲ့နေဆဲဒေသတွေပေါ့နော်။အကုန်လုံးကိုတပြီးတော့တစ်တော့တွေပေါ့နော်။မတူတရားကိုထော့ပေါက်တွေပေါ့။တရားမဝင်ပြရောနိုင်ငံ၆ကိုထွက်တဲ့ဟိုပါတော့။အဲ့တရားမဝင်ခုတ်တဲ့ဟိုပေါ့နော်။အဲ့ဒါတစ်တူကိုနေပြီးတော့တက်စီဖို့တော့နိုင်ငံတော်အစိုးရမှာတာဝန်ရှိပါတယ်
။ဟုတ်ကဲ့။
ဒီကနိုင်ငံလုံးမှာရှိတဲ့ကျွန်တော်တစ်တော့တွေကိုနိုင်ငံတော်အစိုးရအနေနဲ့ကျွန်တော်ပေါ့နော်။တစ်တော့တွေလုံးဝမခုတ်ရဘူးနော်။အဲ့လိုနေပြီးတော့တစ်တော့တွေကိုမတူတရားကိုတော့နိုင်ငံတော်အစိုးရကသက်ဆိုင်ရာတိုင်းနယ်ပြည်နယ်ဆိုရတိုင်းနယ်တိုက်ဒေသကြီးနယ်ပြည်နယ်ဆိုရအဖွဲ့မှလည်းတာဝန်ရှိတယ်နိုင်ငံတော်အစိုးရပြည်သူ့အစိုးရမှလည်းတာဝန်ရှိပါတယ်ခင်ဗျာဒါတွေကိုနိုင်ငံတော်စစ်တော်ရဲ့တဘောပင်းညာစစ်တော်ရဲ့ဝန်ကြီးဌာနကတတိယရောက်အကောက်တွေပေါ်ပြီးတယောက်စစ်တော်ဝန်ကြီးဌာနရဲ့စစ်တော်ဥပဒေနဲ့အညီပေါ်တတိယရောက်ဥပဒေရအညီဆောင်ရွက်ဖို့လိုရပါတယ
်နောက်
ပြီးတော့နိုင်ငံပြည်သူလူထုတွေအားလည်းပါလဲဆိုတော့ဒီစစ်တော်တွေကိုပြည်ပေါ်နေမှာခုတ်ဖို့လိုရပါတယ်လူတွေရဲ့အတိတ်တရားနဲ့နောက်ပြီးမိုးတွင်းမှာမိုးရာသီမှာဒီအစနတဲ့ဂိုင်းဂိယာစနဲ့တရှိဖို့တော့ဒီနိုင်ငံသားတယောက်တယောက်ချမ်းတယောက်ချမ်းဒီမှာလဲတာဝန်ရှိတယ်တိပံနေနောက်ထပ်အစားထုတ်ပြီးတော့ပြန်လေးစစ်ပြုတ်ဖို့တော့ဒါလိုရပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်မြင့်တင်အများကြီးကျေးဇူးတင်ပါခင်ဗျာဝင်ဆင်းနေပြီလားကျွန်တော်တို့မြန်မာနိုင်ငံထဲမှာခီးသွားတယ်ဆိုရင်လည်းနေရီရောက်တယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အပါအဝင်ပေါ့တောင်ကုန်းနေရာဆိုလို့ရှိရင်များသောဖြင့်တစ်တော်တွေပြုံးတိပြီးတော့ကဒုံးတွေဖြစ်နေကြတာအများစုတွေ့ရတယ်ဆိုတော့တစ်တော်ပြုံးတိမှုဟာတော်တော်လေးကိုစိုးစိုးဝါဖြစ်နေတယ်ဆိုတော့ဒါသိတာပါတယ်အခုဆက်ပြီးတော့ဒီသောရရှင်တွေက Facebook ပေါ်ကနေပြီးတော့ဝင်ဆွေးနွေးထားတာတွေကိုလည်းကျွန်တော်တို့ဖတ်ပြခြင်းမှာမအိတ်တန်စင်ဖတ်ပြပေးပါမယ်
ဟုတ်ကဲ့ပါရှင်ဖွဲ့တိုးဆိုပြီးတော့နာမည်နဲ့ရေးထားတာကြတော့မတရားလောဘကြောင့်တဘာဝပတ်ဝန်းကျင်တွေကိုလူသားတွေဖျက်ဆီးနေတယ်ရာသီဥတုလည်းစိုးဝါပြောင်းလဲလာနေတယ်ဆိုပြီးရေးထားပါတယ်ကုစောကူကတော့တတော်တွေပြောင်းအောင်ခုတ်ရောင်းရင်ဘာတွေဖြစ်တယ်လဲဆိုတာကိုတော့တိလောက်တဲ့အသိဉာဏ်ဗဟုသုတမရှိတဲ့အတိုင်းပြည်မှာဒါမျိုးတွေဖြစ်နေတာမဆန်းပါဘူးလေဆိုပြီးရေးထားပါတယ်။ကိုကြီးရွှေဆိုတဲ့သူကတော့အဓိကတော့တတော်တွေပြုံးသွားတာကအဓိကပါ။နိုင်ငံကိုခက်ဆက်ဆက်ကတစ်တွေခိုးထုတ်ခိုးရောင်းစားနေကြတာလေ။စဉ်းစားကြည့်ကြပေတော့ခိုးထုတ်လို့ဖမ်းမိလိုက်တဲ့တစ်တွေတောင်တခါခိုးယူသွားကြတယ်ဆိုတော့ဒီနိုင်ငံရေကြီးရေရှမ်းမှုမဖြစ်ဘဲနိုင်ငံဖြစ်ကြအောင်ပါလေ။ပြောပြောနေတာကိုပလက်လန့်ပြီးတော့တတွေးထွေးနေရသလိုပါပဲဆိုပြီးတော့သူကရေးသားထားတာပါနောက်ပြီးတော့ဆောရိုမီယိုကတော့ဘယ်အစိုးရပဲတက်တက်တဘာဝဘေးရန်နေတဲ့ကိစ္စတွေအတွက်ဘာမှကြိုတင်ပြင်ဆင်ထားခြင်းမရှိတာအဆိုးဆုံးပဲဂျပန်ပြည်မှာငရင်ခဏခဏလှုပ်တယ်ရေကြီးတယ်မြေပြိုတယ်ဆူနာမီခဏခဏဖြစ်တယ်အားလုံးကြိုတင်ပြီးတော့ပြင်ဆင်ဇက်တိုက်ထားတယ်ကြိုမြင်ပြီးတော့ကြိုပြင်မှရမယ်ဆိုပြီးရေးထားပါတယ်ရဲမုံကတော့ရေကြီးမှုနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့မိမိတို့တစ်တော်ဦးစီးအရာရှိများကိုတတော်မပြုံးစီးအောင်လို့တိတိကျကျအရေးယူကင်တွယ်ဖို့လိုပြီးလို့ထင်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်ဦးဝင်းမျိုးသူကိုလေလိုက်ပေါ်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျဟု
တ်ကဲ့ပါ
ဟုတ်ကဲ့ဦးမျိုးသူရဲ့ဒီတစ်တော်ဦးစီးအရာရှိတွေအကျင့်ပြချစားတဲ့အကြောင်းကတော့စောစောဆွေးနွေးသွားတဲ့အထက်မှာဟိုပေါ့ကိုမင်းအောင်ဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်နောက်ပြီးတော့အခုသောရရှင်နေစာရေးပြီးတော့ကျွန်တော်တို့ရှိကိုဝင်ဆွေးနွေးကြတဲ့အထက်မှာလည်းပါပါတယ်ဆိုတော့ဒီကတော့ဟိုဦးမျိုးသူကတစ်တော်ဦးစီးဌာနမှာလည်းလုပ်ခဲ့ဖို့တော့ဘလောက်ထိများကြည်ကြည်ပြန်ပြန်ဖြစ်နေတယ်လဲသူတို့ကဟိုနောက်ဆုံးဟိုလိုပေါ့နော်ခံကြုပ်လို့ဖြစ်နေတာပေါ့သူတို့ကခွင့်သူတို့ကတိုင်နေဆိုရင်လဲဒါတစ်တော့တစ်ခိုးထုတ်တာတွေကဖမ်းမိမှာပဲမတိုင်ဘူးဆိုရင်လဲလွတ်ပေးထားရင်လဲဒါဟိုခိုးထုတ်သွားလို့ရတာပဲဆိုတော့သူတို့ကနောက်ဆုံးခံတတ်လို့ဖြစ်နေတော့သူတို့ကြားထဲမှာအကျင့်ပြချစားမှာဘယ်လောက်များကျေစပြန်ဖြစ်နေတယ်လဲဗျာ
အဲတိုင်းမှာတခုဒီတော့ရှိမှာပေါ့ဗျာဒါမြင်လို့မရပါဘူးသူတို့လည်းတစ်ချိန်တည်းမှာဒီကျွန်တော်ပြင်ပါတယ်ဦးတေးစင်ဆိုရလက်တဲ့တဲရောအခုဒီကျွန်တော်ဒေါန်ဆန်းစုကြည်တက်လာတဲ့ဒီဆိုရလက်ထက်မှာရော ကျွန်တော်မိခန္ဓာအနေနဲ့ကတော့ဒီဥလိစုံမိုးရေးကိုအရင်အတည်းပို့လို့လာတယ်ပို့ပြီးစစ်တွေဖမ်းလာတယ်အောက်ခြေတင်းကြလို့တာလည်းဒါဆောင်ရွက်ချက်တစ်ခုအနေနဲ့ကျွန်တော်မြင်နိုင်ပါတယ်ဒါတော့လည်းပဲလုံးဝဒီအာဂတိလိုက်စားမှုအောက်ခြေမှာကျောက်သွားမှုဆိုတော့ကျွန်တော်တန်းကြီးမှာအချက်လက်တွေအများရှိတာပါအဲ့တော့အဂတိလိုက်စားမှုဖြစ်တဲ့နေရာမှာလည်းချို့ရတကထဲဝင်ဝင်နဲ့ကျွန်တော်ဖမ်းကျင်တဲ့ထဲဝင်ဥပဒေစုံမိုးရေးကိုလုံးချင်တဲ့ဝင်တဲ့နေလည်းအများကြီးရှိပါတယ်တို့လည်းသူတို့မလုပ်နိုင်တဲ့ကိစ္စကဘာလဲဆိုတော့တော့တင်းချက်ဒီဟာတရားရုံးကျုံးကိုဆွဲပြီးကျင်မယ်ဆိုရင်မှလက်ရှိတော်ဥပဒေတွေကအပြော့နေတာတော့တော့တရားရုံးတော့နော်သူလည်းဆက်ဆက်နေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကလည်းဒီပေါ်မှာနော်သိပြီးတော့တဲဝင်ဝင်ထားလို့တင်းနေတယ်မလုပ်တဲ့ခါကျတော့ဖမ်းတာဖမ်းတယ်နော်နောက်ပြန်တော့လေအဲ့လူတွေကကုန်လွတ်သွားတာပဲဆိုတဲ့ခါကျတော့လေဒါဥပဒေစုံမိုးရေးလောက်ရတဲ့တော်ဝင်နေတဲ့တွေကအရန်ကိုခက်ခဲပါတယ
်ဟုတ်တယ်
သူကဒီတော်သောအပြလို့ပြုံးပြီးရေကိုလုပ်တယ်ဆန်းတဲ့ဒီတရားတစ်ခုရဲ့လူတွေကလည်းလက်နဲ့ကင်ဖွဲ့ပြီးနေဆက်ဆက်နေတယ်အဲ့ဒါကသောအပြလို့ဒီပြည်သူ့စစ်ဖွဲ့ရော not the mean လက်နဲ့ကင်ရောဆိုတော့သူတို့အနေနဲ့ကလုပ်နိုင်တဲ့အခါအကန့်အသတ်ဖြစ်တဲ့အတွက်ဒီတရားဥပဒေစိုးမိုးရေးကတော့လုံတော့လို့ရမယ်တော်တော်လေတရားရင်တော့ဖြေတော့မဟုတ်ဘူးခင်ဗျအဓိကစိုးရွားတုတ်တက်ရင်းနဲ့ပြည်သူလူထုကပါပူပေါင်းပါဝင်ပြီးကာကွယ်လာနိုင်တဲ့စနစ်တစ်ခုပေါ်လာမှဒါတတော်ထင်းထင်းရေးကိုနော်ကာကွယ်ရေးကိုအဓိကလုပ်နိုင်မယ်လို့တော့ဒီလိုပဲကျွန်တော်တို့ကယုံကြည်ပါတယ
်ဟုတ်ကဲ့ဦးမြတ်သူကျေးဇူးတင်ပါတယ်အခုဆရာမကြီးတော်ဒေဝီတန်ရှင်လေးလိုက်မှပြန်ရောက်လာပြီဆိုတော့ကျွန်တော်ဒေါ်လေးကိုပဲထပ်ပြီးတော့လေးလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါ်လေးအဲ့တော့
စောစော
ကပြောနေတဲ့စကားကလည်းဟိုကောင်းကောင်းရောက်မှပြတ်သွားသလိုဖြစ်နေတော့ကျွန်တော်တို့လည်းအချိန်အသေးမရတော့10မိနစ်တောင်မရှိတော့ဘူးဖြစ်သွားတယ
်
ဆိုတော့ဒေါ်လေးအဲ့တစ်တော့ပြုံးနေမှုဟန်တာရေးနဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်စင်းတဲ့အချက်တွေပြည်သူရောအစိုးရရောပေါ့နော်အဲ့လိုရင်းတူရှင်လေးကျွန်တော်တို့စက္ကန့်40လောက်ပြောပြပါလား
ဟုတ်ကဲ့ဒုနာမေးတဲ့ဟာနဲ့ဆိုလို့ရှိရင်ဒေါ်လေးတို့ကအခုဒီတတော်ဘက်မှာတော့ဒေါ်လေးတို့ဒီတဘာဝနဲ့တရားစာကဌာနဟိုရင်းဖြစ်တယ်လို့ထင်တယ်လေအားနေတယ်ပေါ့နော် law enforcement အားနေနေတယ်နော်အဲ့တော့ဒေါ်လေးတို့ကတော့အခုတတော်အစားဝါးကိုစိုက်ဖို့ဒေါ်လေးတို့ဒီမြမအစိမ်းအောင်ကိုရက်ကနေပြီးတော့ဒါအားပေးနေပါတယ်ဘာကြောင့်လဲဆိုတော့ဒါကအောက်ခြေမှာရှိတဲ့လူတွေရဲ့ဒီကိုရင်ပေါ့ sustainable development လို့ခေါ်မှာပေါ့သူရဲ့ livelihood အတွက်ပေါ့နော်ဒေါ်လေးတို့ဒါကိုတင်နန်းနေနော်နောက်တော့ဒီပွဲတွေမှာဒီဝါနဲ့လောက်တဲ့ပစ္စည်းတွေကိုဒီအခြေခံအထူးရောက်အောင်လို့ဒေါ်လေးတို့ဒါတွေကိုလှုပ်ပေးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာဦးဝင်းမျိုးသူရောနောက်ပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရော Facebook ကနေပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရောနောက်ကျွန်တော်တို့ comment တွေကိုမဖတ်မခင်နိုင်တဲ့အတွက်လည်းတောင်းပန်အပ်ပါတယ်နောက်တစ်ပတ်မှာကျွန်တော်တို့ထပ်ဆုံညပြီးတော့ပါခင
်ဗျာကျွန်တော်ဝင်လာတဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်နဲ့တင်ဆက်ထားတဲ့ Daily Line အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် Daily Line အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညထဲမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်ကိုရိုနာဆောင်ရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမတ်သိန်းထိုက်ကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းနေဆက်မှာလူဝင်မှုကြီးချက်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေရဲ့မိဘတွေနဲ့ပြန်တွေ့ရဖို့ငိုရိုတောင်းပန်နေကြတဲ့အသံဖိုင်တစ်ခုမနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝတိမခန့်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒအသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပိုပြီးတော့ပြင်းထန်လာပါတယ်။စွန်စန်းဖော်ထုတ်သတင်းရေးသားတင်ပြတဲ့ ProPublica ကနေ10မိနစ်ကြာအသံဖိုင်ကိုလွှင့်တင်ခဲ့တာဖြစ်ပါတယ်။ဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတူကအဲ့ဒီအသံဖိုင်ကိုပြည်သူအခွင့်ရေးဆိုင်ရာရှေ့နေတူထံပေးရခဲ့တာဖြစ်ပြီးအဲ့ဒီရှေ့နေထံကနေတဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုထားပါတယ်။ American နဲ့တောင်ကိုရီးယားအရာရှိတွေကလာမယ့်ဩဂုတ်လမှာပူရဲစည်ရေးလေ့ကျင့်မယ့်အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူလိုက်ကြပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြီးခဲ့တဲ့သတင်းပတ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထဲဖွင့်နိုင်မှုမျှော်လင့်တယ်လို့တရုတ်သမ္မတရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံပိုင် CCTV ကဖော်ပြသွားပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်မှာအမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာတွေဆက်လုပ်မယ်ဆိုရင်တော့တင့်တော်တယ်လို့တံပြန်ဆောင်ရွက်သွားမယ်လို့တရုတ်ဘက်ကဒီကနေ့မှပဲတုံ့ပြန်ပြောဆိုလိုက်ပါတယ်ရှင်။
သတင်းကြေကျက်ကိုမတ်တင်ကြီးထက်ကကြီးညာပေးကြတာပါ။ဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နင်းဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ထိလိုင်းတိုမီတာ24 40 48 50ဖြင့်လှလက်မီတာ190တို့ကနေလည်းတိုင်းဖန်ယူနာဆင်နိုင်ပါတယ်။ View ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်းညတိုင်း9:00နာရီမှာကြည့်ရှုနိုင်ပါရဲ့ရှင်။ VOE ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.